Welcome to the Voice of America in Burmese.
Mingla nya jama tora chimya khmya. Yu October 18th ni tanin la ni nya bai view Myanmar bai season ni ko American pi dong su Washington DC myo ro ga ni dai yai tholun pe ni ba bi khmya. Myanmar san no jin nya 9 nai ga ni 10 nai chi tholun pe ni de season ko ro dai no meter 32, 32, 51 ne dai lai meter 190 ro ga ni dai yai na sin nai ja da lo. View Myanmar bai ye Facebook ne YouTube san min na ro ga ni le dai yai na sin nai ja ba de khmya. ဒီကနေ့ ညမှာ အစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပေးတော့ပါမယ်ခင်ဗျာ
မင်္ဂလာပါရှင်ကျမ ဧတနာကျော်ပါ ဆေးအာဏာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ February လနောက်ပိုင်း ဖမ်းဆီး ခံထားရသူ 1300 ကျော်ကို မြန်မာစစ်ကောင်စီကပြစ်ဒဏ်လွတ်ငြိမ်းချမ်းသာခွင့်ပေးလိုက်ပြီးတော့ အမှုရင်ဆိုင်နေရသူ 1400 ကျော်အပေါင်း ဇာနာစစ်ဆေးတဲ့အမှုတွေကိုလည်းပိတ်သိမ်းပေးလိုက်ပါတယ် American နိုင်ငံသားရဲ့ဝန်ကြီး Home to Colin Powell, COVID-19 now said we're jamma yi chini jang at the shisalini yi ma digini be kwe lun dawa yi. Dilum yo tiki danyo tiri ni ku ku taan yung netu bjo bjaan pi dawa me shen.
Okay, wakmya. Tora chino digini nya ma na sin jaya me ethe ma ro tiki danyo mi ma ne na ngada ka tiri ni ne atu.
Ari... Ko ko mi ho mi ko ma shen li. Na era shao lo je starting like de. Api lo wa ga piang ko te di ga.
နိုင်ငံတော်အတိုင်ပင်ကတော့ဆန်းစုကြည်မှုကိုဒီကနေ့နေပြီးတော့မှဆက်လက်ကြားနာစစ်ဆေးခဲ့ကြတဲ့နောက်ဆုံးအခြေအနေတွေကိုနှာစင်ကြပါမယ်။အဒီနောက်မှာတော့မြန်မာနိုင်ငံမှာသတင်းသမားတချို့အပါအဝင်ဖမ်းဆီးခံထားသူတထောင်ကျော်ကိုပြန်လုပေးခဲ့တာမြန်မာအရေးအတွက်အာဆီယံနိုင်ငံတွေနဲ့သဘောတူညီမှုရပြီးတဲ့နောက်မှာအခြေအနေတွေပြောင်းလဲသွားတယ်လို့တမတော်ကာဝေးဦးစီးချုပ်ကပြောလိုက်တာသတင်းချုပ်အထိမ ရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်အောင်သတင်းလွှာတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညအတွင်းနောက်ဆုံးကသတင်းတွေကိုမအေးတန်တာကျော်နဲ့ကိုသားညွန့်ဦးတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။ဆေးရနာတိမ်မှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမှာဖမ်းဆီးခံထားရသူ1300ကျော်ကိုမြန်မာစစ်ကောင်စီကပြစ်ဒဏ်လွန်ငင်းချမ်းသာခွင့်ပေးလိုက်ပြီးတော့အမှုရင်ဆိုင်နေရသူ4300ကျော်ပေါ်မှာကြားနာစစ်ဆေးတဲ့အမှုတွေကိုလည်းပိတ်သိမ်းပေးလိုက်ပါတယ်။လူသားချင်းစာနာထောက်ထားမှုကိုလေးထားတဲ့အနေနဲ့အခုလိုမျိုးလူငယ်ချမ်းသာခွင့်ပေးတာလို့ကြေညာချက်ထုတ်တယ်လို့လာမယ့်သတင်းကျအခသမယမှာစေရေးချမ်းသာစွာကုသိုလ်ကောင်းမှုလုပ်နိုင်ပြီဆိုပြီးတော့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောကြားသွားခဲ့ပါရဲ
့။နိုင်ငံရေးအဆိုရများအကြမ်းဖက်အုပ်စုများဖြစ်တဲ့ CRPH Energy တို့ရဲ့သူတို့လှုပ်ဆောင်မှုများနဲ့အကြမ်းမျိုးကြောင့်စူပါစန္ဒပြမှုများပါဝင်တဲ့အတွက်ကြောင့်ပြကံကြခဲ့သူများနဲ့အမှုစီစီစေသူများမှတင်းလျော်သူများကိုဒါမဲ့တည်င်းကျွအခါသမယမှာစီးချမ်းပြေစွာကုသကောင်းမှုပြုလုပ်နိုင်ဖို့အတွက်လူညင်းချသာကွန်များပြည်မိဖြစ်ကြောင်းကျွန်တော်ပြောချလိုပါတယ်ဆက်လက်ပြီးဒီအမိန့်တွေကိုထုတ်ပြန်သွားပါလိမ့်မယ
်အကျဉ်းတော်ချုပ်ထောင်စခန်းအသီးသီးမှာအကျဉ်းချခံရသူအကျဉ်းသားအကျဉ်းသူ1316ယောက်ကိုလူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ပြည်တယ်တွေကိုလူငင်းတက်တော်ခွင့်ပြုလိုက်တယ်ဆိုပြီးတော့မြန်မာစစ်ကောင်စီကကြေညာသွားတာပါရာဇဝတ်ကျင့်တုံးပုံမှန်401ဥပုံမှွယ်1ရနောက်တစ်ချိန်ပြစ်မှုထပ်ပြီးကျွလွန်မယ်ဆိုရင်ကျေးဦးလွန်တဲ့ပြည်တယ်အပြင်အခုကြားခံဖို့ရှိတဲ့ပြည်တယ်ကိုပါဆက်ပြီးတော့ကြားခံရမယ်ဆိုတဲ့စီကံသတ်မှတ်ချက်နဲ့လူငင်းချမ်းသာခွင့်ပြုလိုက်တာဖြစ်ပါတယ်တချိန်တည်းမှာပဲကြားနာစစ်ဆေးတဲ့ပြစ်မှုဆိုင်ရာအမှုများကိုပိတ်သိမ်းခြင်းဆိုပြီးတော့တရားစွဲဆိုခြင်းခံရတဲ့သူ4320ရဲ့ကြားနာစစ်ဆေးနေတဲ့အမှုတွေကိုလည်းပိတ်လိုက်ပြီးတော့တရားခဏတွေကိုအမှုကလွတ်ပေးဖို့ကြေညာခဲ့တာဖြစ်ပါတယ်ဖမ်းဆီးထားသူတွေနဲ့အမှုရင်ဆိုင်နေရသူတွေကတင့်တော်တဲ့သူတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့နှုံသွားပါတယ်ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားဘလောက်ပါမယ်ဆိုတော့အတိအကျမသိရသေးပေမဲ့နိုင်ငံရေးလေးလာတုံ့တက်သူလည်းဖြစ် VOE ရဲ့ပင်နိုင်ဆောင်မရှင်လည်းဖြစ်တဲ့ဦးစီသူအောင်မြင်လည်းလွတ်မြောက်တဲ့ထဲမှာပါဝင်ကြောင်းရှင်းနေဖြစ်သူဦးခင်မောင်မြင့်က VOE ကိုအတိအပြုပြောကြပါတယ် DPP Democratic မြန်မာအတန်သတင်းတော်တချို့လည်းလွတ်မြောက်ကြောင်း Democratic မြန်မာအတန် DPP ကပြောကြပြီးတော့မြစည်းမသတင်းဌာနကဒေါ်တင်တင်အောင်နောက်ပြီးတော့သတင်းမီဒီယာသမားတချို့လည်းလွတ်မြောက်တဲ့ထဲမှာပါကြောင်း VOE ကသတင်းရရှိပါတယ်။အနုပညာရှင်တွေထဲမှာဆိုရင်တော့ရုပ်ရှင်မင်းသမီးအိန္ဒြာကျော်စင်လူမှုကွန်ရက်ပေါ်မှာနာမည်ကြီးတဲ့မဝင်းမင်းတန်းတို့လည်းလွတ်မြောက်တဲ့ထဲမှာပါဝင်ပြီးတော့စစ်ကောင်စီရဲ့ဖန်ဝဲရမ်းကြောင်းတင်းချောင်နေရတဲ့အနုပညာရှင်24ဦးကိုလည်းအမှုပိတ်သိမ်းပေးလိုက်ပါတယ်။ဒီလိုမျိုးလူငယ်ချမ်းသာခွင့်နဲ့အမှုပိတ်သိမ်းလိုက်တဲ့သူစုစုပေါင်း9600ကျော်ဖြစ်ပါတယ်ရှင်။
မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကနိုင်ငံကြေးဝန်ကြီးတွေကဒီမြန်မာနိုင်ငံကိုအာဆီယံ2ကုစလေတွားရောက်မဲ့ကိစ္စနှောင့်နှေးနေရတဲ့ကိစ္စမှာစိတ်ပျက်မိတဲ့အကြောင်းပြောလိုက်ကြပါရစေ။မ မြန်မာနိုင်ငံရဲ့နိုင်ငံအခြေတဲကိုကူညီဖြည့်ရှင်းဖို့အာဆီယံ2ကုစလေမြန်မာနိုင်ငံကိုသွားမယ်ကိစ္စကိုမြန်မာစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့ပါတယ်။ဒါကြောင့်လည်းဒီလနောက်ပိုင်းမှာကျင်းပမယ့်အာဆီယံ3ဆွေးနွေးပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဘဲနဲ့နိုင်ငံရေးနဲ့ပတ်သက်မှုမရှိတဲ့မြန်မာကုစလေတခုကိုဖိတ်ကြားမယ်ဆိုပြီးတော့အာဆီယံကဆုံးဖြတ်ခဲ့ကြတာပါ။ဒါလိုမျိုးအရှိတောင်အရှိလည်းများဖွဲ့အာဆီယံရဲ့မြန်မာရေးကျူးပတ်မှုတွေမှာမြန်မာနိုင်ငံဘက်ကကောင်းမွန်တဲ့တုံ့ပြန်မှုတွေမရှိဘူးလို့ပြောဆိုပြီးတော့လာမယ့်အာဆီယံ3အစည်းအဝေးမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရန်ကြီးနိုင်ငံကြီးဝန်ကြီး Retno Masudi ကဒီကနေ့မှပြောဆိုသွားပါတယ်
။ Upaya kita sebagai satu keluarga tidak mendapatkan respon yang baik dari militer Myanmar. Oleh karena itu,
တို့ကျူပန်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကကောင်းပုံနဲ့တုံ့ပြန်မှုမရပါဘူး။ဒါပေမဲ့လည်းတခြားနိုင်ငံတွေရဲ့ပြည်တွင်းရေးမဆွတ်ဖက်မှုနဲ့ဒီမိုကရေစီကောင်းပုံနဲ့အုပ်ချုပ်ရေးလူ့ခွင့်ရေးဖွဲ့စည်းပုံအခြေခံနှိကျဖွဲ့စည်းထားတဲ့အစိုးရဖြစ်ရေးစတဲ့အခြားသောမူဝါဒတွေကိုလေးစားရမယ်ဆိုတဲ့အာဆီယံဘရိတ်ညံပါအရေးကြီးတဲ့အချက်တွေကိုထည့်သွင်းစဉ်းစားပြီးတော့မြန်မာနိုင်ငံအခွင့်အရေးကိုဆက်ပြီးထားဆဲဖြစ်ပါတယ်။အင်အားစုအလုံးပါတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကနေတဆင့်ဒီမိုကရေစီပြန်လည်တည်ဆောက်နိုင်ရေးကျူပန်တဲ့အနေနဲ့လာမယ့်အာဆီယံဆင်းရဲဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံရေးကဏ္ဍကမဟုတ်တဲ့ကုသလေတွေကိုပဲဖိတ်ခေါ်သွားမှာဖြစ်တယ်။ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ယူဆတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီး Retno Masudi ကဒီကနေ့မလေးရှားနိုင်ငံကြီးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာပါ။ဒါပေမဲ့လည်းအခုလိုဆုံးဖြတ်တဲ့အတွက်မြန်မာနိုင်ငံကိုပြီးနေတဲ့လူသားချင်းစာနာမှုအကူအညီတွေအပါအဝင်အာဆီယံရဲ့အထောက်ပံ့တွေကိုတော့ရပ်ပစ်လိုက်မှာမဟုတ်ပါဘူးလို့လည်းဝန်ကြီး Masudi ကပြောဆိုခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကိုအသေးရောက်ရှိလာတဲ့တန်ယုံဒုတိယအကြီးအကဲဒက်ဘလင်းဟာမြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုနောက်ပိုင်းဆန္ဒပြမှုတွေပေါ်အကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုတွေကြောင့်တည်ဆုံခဲ့ရတဲ့သူတွေကိုဂုဏ်ပြုမှုတစ်ရပ်ပြုလုပ်ခဲ့ပါတယ်။စစ်အာဏာသိမ်းမှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့သူတွေကိုဂုဏ်ပြုထားတဲ့ American တန်ယုံတွင်ကြာဆုံးသူများအမှတ်တရအထိမ်းအမှတ်နေရာမှာအခုလိုဂုဏ်ပြုမှုလုပ်ခဲ့တာလို့ရန်ကုန် American တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့အမတ်တရအထိမ့်မဲ့နေရာမှာအခုအထိဆိုရင်ကြောက်တုံးပေါင်း1300ကျော်ရှိထားပြီးတော့ကြောက်တုံးတုံးစီဟာကြာဆုံးခဲ့သူတဦးချင်းစီကိုကိုစားပြုပါတယ်လို့လည်းတန်ယုံစာမျက်နှာမှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံမှာရှိတဲ့ American တန်ယုံဟာဆီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ရေးသားတာတွေနဲ့ဒီမိုကရေစီရေးလိုလားသူတွေကိုထောက်ခံကြောင်းမကြာခဏဖော်ပြလေးရှိပါတယ်။မြန်မာနိုင်ငံအတွင်းမှာအင်တာနက်ဖြတ်တောက်မှုတွေ၊သတင်းမီဒီယာသမားတွေကိုဖမ်းဆီးကန့်သတ်မှုတွေနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံဆိုင်ရာ American တန်ယုံ Facebook စာမျက်နှာကနေမကြာခဏထောက်ပြဝေဖန်လေးရှိပါတယ်။စစ်တပ်ကအကြမ်းဖက်ပစ်ခတ်လို့တည်ဆုံခဲ့ရတဲ့ Network Engineer ကိုညင်းကြီးအောင်ထက်နိုင်ကိုဂါရဝပြုခုံပြုတဲ့အနေနဲ့သူတည်ဆုံးခဲ့တဲ့ရန်ကုန်ကမာရော့အထက်တန်းကျောင်းရှိကိုတမ်မတ်ကြီးတောမတ်ဖိုင်ဒါကဒီနေ့မလကုန်ပိုင်းမှာလည်းတွားရောက်ပြီးတော့လွမ်းသူပန်းချင်းချခဲ့ပါပြီ။အာနာသိန်းမြန်မာစစ်ကောင်စီကတော့ရန်ကုန်အခြေစိုက်နိုင်ငံသားတန်ယုံတချို့ကမြမအရေးကိုဝင်ရောက်ပြီးတော့ဆွတ်ဖက်တာရှိတယ်ဆိုပြီးတော့သတိပေးချက်ထုတ်ပြန်ခဲ့ဥပါရီ
။ထန်းနေငယ်လေပိုင်းစူပန်ပူရီခိုင်မှာပြီးခဲ့တဲ့စနေတနင်္ဂနွေကမိုးကြီးခဲ့ပြီးတော့ရေလောင်ကန်တွေဆယ်တွေကထုတ်ပြစ်တဲ့ရေတွေနဲ့နေရာအတော်များများမှာရေဖုံးလွှမ်းနေပါတယ်။ကျန်ရှိမြောက်ပိုင်းမှာတရှိရဲ့ခရဆောင်ရေလောင်ကံမှာဒီထိန်းထားနိုင်တဲ့ရေပမာဏထိရောက်သွားခဲ့လို့အရင်ကတည်းကမှပြည့်စံနေတဲ့မြေချောင်းတွေတက်ကိုရေဖောက်ချခဲ့ရပြီးတော့တာချင်းမြစ်တစ်လျှောက်မှာဒေသတွေမှာရေပိအနေနဲ့သတိပေးချက်တွေထုတ်ပြန်ထားရပါတယ်။စူပန်ပူရီကျန်အနှက်ကမြို့ရွာတွေဇေဒီပထိုးတွေမှာရေကြီးနေတဲ့ပုံတွေကို TBBS ရုပ်မြင်သံကြားမှာပြသနေပါတယ်။အခုချိန်ထိဆိုရင်တော့အင်တောင်စုပေါင်း4000ဝန်းကျင်ရေပိတက်နေတယ်လို့လည်းစူပန်ပူရီကျန်အုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ထိုင်းနိုင်ငံမှာကဒန်မူအပူပိုင်းမုန်တိုင်းနဲ့မုတ်တုံရာသီမိုးကြီးရာတွေကြောင့်စက်တင်ဘာလကုန်လေကနိုင်ငံရဲ့မြောက်ပိုင်းနဲ့အလဲပိုင်းဒေသအတော်များများမှာရေပိတင့်ခံရတာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 93835.32 kHz 9390ဖိုင်ထိုမီတာ52 kHz 5885တို့ပြင်စနေတနင်္ဂနွေမှာဖိုင်လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါလေရှင် VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားပါမယ်။ Iran nuclear ရေးနဲ့ပတ်သက်လို့ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ Iran အကြားဆွေးနွေးပွဲတွေလာမယ့်ရက်ပိုင်းတွင်မှာ Belgium နိုင်ငံ Brussels မြို့တော်မှာပြန်ပြီးဆက်မယ်လို့ Iran ဘက်ကဒီကနေ့တနင်္လာနေ့မှာပဲပြောဆိုသွားပါတယ်။ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာထိပ်တန်းအရာရှိအမေရိကန် မိုရာနဲ့အီရန်ဒုတိယနိုင်ငံသားရင်ဝင်ကြီးအဲလီဘခါရီတို့ကြားမှာပြီးခဲ့တဲ့သတင်းပတ်ကအပြုသဘောဆောင်ဆွေးနွေးတာတွေလုပ်နိုင်ခဲ့ပြီးတော့သူတို့ဆက်ပြီးတော့လဲဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်အကြောင်းအီရန်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောသွားတာပါ။အီရန်ပေါ်မှာပိတ်ဆို့တန်ခတ်အရေးယူမှုအလုံးပြန်ရုပ်သိမ်းဖို့လဲတောင်းဆိုသွားပြီးတော့2015အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားခဲ့တဲ့ကိစ္စကိုပါရင်းညွှန်းသွားခဲ့ပြီးအမေရိကန်ဒီနေ့အဲ့လိုကဘာကြီးကိုပြည့်ရည်ပြုကစားတာမျိုးထပ်မဖြစ်အောင်အာမခံစေခြင်းတယ်လို့ပြောသွားခဲ့ပါတယ်။အမေရိကန်ဘက်ကရှင်နေဘက်မှာပြန်ပါဖို့အတွက်လည်းအီရန်ဘက်ကဘာပြီးတော့ဘာချိုတင်တတ်မှတ်ချက်မှမထားပါဘူးလို့သူကပြောသွားပါတယ်
။အမေရိကန်ပြည်တော်စုကနိုင်ငံချင်းဝင်ကြီးဖြစ်တာဝန်ထမ်းဆောင်တဲ့ပထမဆုံးလူမဲအမျိုးသားဖြစ်သူစစ်ဖက်ဆိုင်ရာထိတ်တန့်အရာရှိဟောင်းကောလင်ပါဝဲအသက်84နှစ်အရွယ်မှာဒီကနေ့အောက်တိုဘာလ18ရက်နေ့မှာကွယ်လွန်သွားခဲ့ပါတယ်။ COVID-19 ရောဂါရဲ့နောက်ဆက်တွဲကျန်းမာရေးအခြေအနေကြောင့်သူကွယ်လွန်တာဖြစ်တယ်။သူကကာဝယ်ဆေးအပြည့်အဝထိုးပြီးသားသူဖြစ်တယ်လို့ Facebook လူမှုကွန်ရက်ဆိုင်မနာမှာသူ့ရဲ့မိသားစုကကြေညာချက်ထုတ်ပါတယ်။တိတ်ပြီးတော့ချီကျူးစရာကောင်းတဲ့ချစ်ခင်ပွန်ဖြစ်သူအဖိုးဖြစ်သူဖခင်ဖြစ်သူလေးစားစရာအမေရိကန်နိုင်ငံသားတဦးကိုဆုံးရှုံးလိုက်ရတာဖြစ်တဲ့ဆိုပြီးတော့မိသားစုရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ပြည်တော်စုမှာမစ္စတာပါဝါဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာအထင်ရှားဆုံးလူမဲကောင်းဆောင်တူဖြစ်ပါတယ် Republican သမ္မတ3ဦးကသူ့ကိုအစိမ့်ရာထူးတွေတာဝန်ပေးခန့်ခဲ့ပြီးတော့ဗီယက်နမ်စစ်ပွဲမှာစစ်တမ်းခံခဲ့ရပြီးတဲ့နောက်အမေရိကန်စစ်တပ်မှာရာထူးအမြင့်ဆုံးရခဲ့ပါတယ်ဗီယက်နမ်စစ်ပွဲမှာတရားရခဲ့တဲ့ Mr. Power ဟာ1989ခုနှစ်ကနေပြီးတော့1989ခုနှစ်အထိသမ္မတ Ronald Reagan လက်ထက်မှာအမျိုးသားလူမျိုးအကြံပေးဖြစ်နေတာဝန်ထမ်းခဲ့ပါတယ်။1992ခုနှစ်ပင်လယ်ကူးစစ်ပွဲကာလ American သမ္မတ George W. Bush လက်ထက်မှာတော့ကျယ်လီပွင့်တက်ဗိုလ်ချုပ်ကြီး Colin Powell ကစီဦးစီးချုပ်များအဖွဲ့အဥ္ထာဖြစ်နေတာဝန်ထမ်းခဲ့ပါတယ်။သဘောထားအလေးလက်ရှိတဲ့ Republican Party ကိုထောက်ခံသူလက်တွေ့ကြတဲ့ Mr. Power ကို1996ခုနှစ်ကသမ္မတနေရာဝင်ပြိုင်မှုအတွက်ပြောဆိုမှုတွေရှိပေမဲ့လည်းဇနီးဖြစ်သူကန့်ကွက်တာကြောင့်သူဝင်ရောက်မရှင်ပြိုင်ခဲ့ပါဘူး2008ခုနှစ်မှာတော့သူဟာ Republican Party နဲ့သဘောထားကွဲပြီးတော့အဲ့ဒီတုန်းကသမ္မတလောင်ဘရက်ဥဘားမာ Democrat သမ္မတဖြစ်ဖို့အတွက်တရားဝင်ထောက်ခံခဲ့သူဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ကူးစက်မှုတွေတိုးမြင့်လို့ကန့်သက်ချက်တွေချထားရဲ့ Australia နဲ့ New Zealand တို့မှာတချို့ကန့်သက်ချက်တွေဖြေလျှော့တာတချို့ဆက်ပြီးတော့ထားရှိရတယ်လို့ပါတယ်။ Australia နိုင်ငံကလူရည်ထူထပ်တဲ့ Sydney မြို့မှာတော့ Clay ចောင်းတွေပြန်ဖွင့်ပြီးတော့ Sydney မြို့တည်တဲ့ New South Wales ပြည်နယ်မှာ16နှစ်အထက်အရွယ်ရောက်ပြီးသူ80ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးသွားပြီဖြစ်ပါတယ်။ Australia ကဒုတိယအကြီးဆုံးမြို့တစ်မြို့ဖြစ်တဲ့ Melbourne မြို့ရှိတဲ့ Victoria ပြည်နယ်မှာတော့ကာကွယ်ဆေးထိုးပြီးသူ80ရာခိုင်နှုန်းရှိလာတာကြောင့်ဒီလာမယ့်တောက်ကြနေမှာအပြစ်မသွားရကန့်သက်ချက်ဖယ်ရှားပေးတော့မှာဖြစ်ပါရဲ့နယူးဇီလန်မှာကတော့အခြေအနေကဒီလိုမဟုတ်ဘဲနဲ့ကာကွယ်ဆေးထိုးမြင့်တက်နေပြီမဲ့လည်းနောက်ထပ်နှစ်ပတ်မလိုအပ်ဘဲနဲ့အပြစ်မထွက်ရကန့်သက်မယ်လို့ဝန်ကြီးချုပ်ကဒီကနေ့ပဲကြေညာသွားခဲ့ပါရဲ့
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုင်းတန်နာကျော်နဲ့ကိုသားညိုဦးတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမအဦးဆုံးတော့အကျဉ်းသားတွေဒီကနေ့လွှတ်ပေးတဲ့သတင်းနဲ့စကြရအောင်ပါ။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ဆန္ဒပြလို့ဖမ်းဆီးပြစ်ဒဏ်ချခံထားရတဲ့အကျဉ်းသား1300ကျော်ကိုကန့်သတ်ချက်နဲ့လူချင်းချမ်းသာကွင်ပြုလိုက်သလိုအမှုရင်ဆိုင်နေရသူ4000ကျော်ကိုလည်းအမှုတွေပိတ်သိမ်းပြီးလွတ်ပေးမယ်လို့ထုတ်ပြန်ကြေညာပါတယ်။ဒီနေ့ပြန်လည်လွတ်မြောက်လာကြသူတွေထဲမှာ NLD ပါတီဗဟိုကော်မတီဝင်တယောက်အပြင် DVV နဲ့မြစ်စိမသတင်းဌာနကသတင်းတောက်တွေပါတဲ့အကြောင်း VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စုပ္ပစနာပြမှုတွေကြောင့်ပြစ်ဒဏ်ကြခံနေရသူ1316ယောက်ကိုနောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်ယခုကြံရှိနေတဲ့ပြစ်ဒဏ်တွေနဲ့ပေါင်းပြီးကြခံရမယ်ဆိုတဲ့တတ်သက်ချက်တွေနဲ့လူငယ်ချမ်းသာခွင့်ပြုတယ်ဆိုပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နောက်တစ်ခါဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်တရားရုံးအသီးသီးမှာအမှုရင်ဆိုင်နေရသူ4320ဦးကိုလည်းကြားနာစစ်ဆေးနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွှတ်ပေးမယ်ဆိုပြီးစစ်ကောင်စီအတွင်းရေးမှူးဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေကအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီနေ့ပြန်လွတ်လာသူတွေထဲမှာ NLD ဗဟိုကော်မတီဝင်ဗဟိုအပြန်ကြားရေးတာဝန်ရှိသူလည်းဖြစ်တဲ့မုံရွာအောင်ရှင်ပြန်လွတ်တယ်ဆိုပြီးသူ့ဇနီးကအတည်ပြုပါတယ်။သတင်းတောက်တချို့လည်းပြန်လွတ်လာကြတဲ့အထက်မှာမြိတ်မြို့အခြေဆိုင် DVB သတင်းတောက်ကိုအောင်ကျော်ကတော့ပုံမှန်401ပုံမှန်ခွဲ100ခံဝင်ကတိနဲ့လွတ်ပေးလိုက်တာဖြစ်တယ်ဆိုပြီး VOA ကိုအခုလိုပြောပြပါတယ်။ပြန်လွတ်လာတ
ော့ကျွန်တော်တို့ဒီ401ခြေတော်ဥပဒေရပါလေ။ကျွန်တော်တို့အဲ့လိုလက်မှတ်ထိုးပြီးတော့ကျွန်တော်တို့တော့ပြန်လွတ်ပေးလိုက်တယ်အဲ့လိုပြတဲ့အခါမှာသူကတော့အမှားပါရေးထားလဲဆိုတော့ကျွန်တော်တို့ဒီပြစ်မှုကိုပေါ့လေနောက်တစ်ကြိမ်ပြန်လဲပြီးတော့ဟိုဇူးလုံမဲ့ဆိုရင်တန်ခဲ့တဲ့ကျွေးချယ်တွေပေါ့ပြစ်မှုကျွေးချယ်တွေပေါ့နောက်တစ်ကြိမ်မှာပြန်လဲပေါင်းချက်မြဲဆိုပြီးတော့အဲ့လိုပြောရဲပေါ့အဲ့လိုနဲ့ဟိုစစ်လာတာပေါ့ကျွန်တော်တို့ဒီဘိတ်ကျင်းအောင်မှာဆိုရင်အားလုံးပေါ့ဒီလိုစစ်တာကတော့84ရောက်ပေါ့84ရောက်လွတ်လာကြ ဟုတ်တယ်ကြာငါးငါးပုံမှန်နဲ့ဆွဲခဏလူပေါ့အလုံးပေါင်းငါးငါးအဓိကတော့ငါးငါးပုံမှန်နဲ့ဆွဲခဏလူရတယ်ကြာငါးငါးပေါင်းရင်ဒီဖာပုံမှန်တွေတက်ထားတဲ့စီကတော့ဒီထဲမှာတော့ကျန်ကြလုံးပဲ
တရင်နောက်ကိုအောင်ကျော်အပါဝင်ဖမ်းဆီးခံရသူတွေဟာစစ်ကြောရေးကာလမှာအပြင်းထန်နှိပ်စက်ညှဉ်းပန်းမှုတွေခံခဲ့ရတယ်လို့လည်းဆိုပါရယ်အလားတူတရင်ယူရင်ဖမ်းဆီးခံရတဲ့ DBB တရင်တော်ကိုမင်းညိုကတော့ပြည်အချင်းထောင်ကနေလွတ်မြောက်လာတာပါပြည်အချင်းထောင်မှာနိုင်ငံရေးအကျဉ်းသားတွေအများအပြားရှိနေပေမဲ့သူအပါဝင်ဒီကနေ့ပြန်လွတ်လာသူ10ဦးသာရှိတယ်ဆိုပြီးပြောပါရယ
်ဒီထောင်မှာလူ190လောက်ရှိတယ်နားပါပါနော်အဲ့ကမှမှာကျွန်တော်တို့ဒီနေ့လွတ်လာဆိုရင်စံတန်းလေးညောင်းလေးညောင်းရှိအောင်ပြန်ကြတော့ကျွန်တော်တို့ကသူတို့ဟိုကိုလွတ်တာထက်ပါရည်အမလူမျိုးတွေအများကြီးကြိုင်ခဲ့တယ်သူတို့မျက်နှာတွေကြည့်ပြီးတော့ဟိုကျွန်တော်တို့ဝမ်းမသာနိုင်ဘူးပေါ့ဗျာသူတို့ဒီကလေးအများစုကကြိုင်ခဲ့တာသူတို့မှမျောလင့်ချက်တွေနဲ့လေ
VOE သတင်းဌာနရဲ့စောင်းမရှင်ဦးစီသူအောင်မြင့်နဲ့တခြားသတင်းတောက်တွေလည်းပြန်လွတ်လာမယ်လို့စာရေးဆရာစီသူအောင်မြင့်ရဲ့အမှုလိုက်ရှေ့နေကြီးဦးခမောင်မြင့်ကတော့အခုလိုပြောသွားပါတယ
်ဟိုဒေါ်တင်းနေအောင်ပါမယ်မြကြီးမနောက်တာဆရာစီသူအောင်မြင့်ပါမယ်နော်မမတူတာပါမယ်။ဒါဆိုတော့တို့ကငန်းငန်းစာကြီးနဲ့ဆွဲထားတာဆိုတော့လေ။နော်မဆက်တဲ့အောင်နဲ့ပူလင်းယူကြတော့ဆွဲထားတာကပေါက်ကွဲငါးနဲ့ဆွဲတယ်။တို့ပါမယ်မပါမယ်သိမသိကြအောင်။ဒါမဆက်တဲ့ခါ CBC Media Action မှာအဲသူကကြတော့ဗဟန်းကငန်းငန်းစာကြီးကဆွဲထားတာဆိုတော့ဗဟန်းမှုကတော့လုံး။ဒါကငင်းငါတောင်ညွတ်မှာသူ့ကိုတမှုကျဆွဲထားတယ်။ဒီမတရားတဲ့ဥပဒေပုံမှာဟိုဟာပေါ့ချက်ကွန်ကျင့်နေတယ်။အဲ့ဒါကလွတ်မလာမယ်လို့ညာဆရာတို့လည်းမသိကြသေးဘူး။မင်းများတောင်းကြအောင်မြန်မာဖြစ်ပါ
မြန်မာစစ်ကောင်စီကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကစပြီးနိုင်ငံတော်လုံးမှာသတင်းတောက်တွေအများအပြားဖမ်းဆီးခံရတာချင်းချောက်ခံရတာတွေရှိခဲ့တာပါအခုချိန်မှာသတင်းသမားအလုံးကတော့ပြန်လည်လွတ်မြောက်တာမျိုးတွေမရှိသေးပါဘူးသတင်းသမားတွေကိုဖမ်းဆီးတာဟာမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကဘာကိုအသိမပေးကျင်တာကြောင့်ဖြစ်တယ်ဆိုပြီးလွတ်မြောက်လာတဲ့ DBB သတင်းတောက်ကိုအောင်ကျော်ကတော့ယူဆပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ဖြစ်စဉ်ပြောင်းလဲမှုကြီးထဲမှာပါဝင်သူတွေအလုံးလွတ်ပေးဖို့လိုတယ်လို့လည်းကိုအောင်ကျော်ကပြောပါတယ်
အဲဒီပြည်သမားတွေရှိပါတယ်ကျွန်တော်ညီမပြည်သူတွေပါတက်နေတဲ့ဆရာဟာဒီကိုဒါအားလုံးကမှန်တိုင်းပြီပါပေါ့အဲ့တော့ဒီတင်းသမားတွေကိုဖမ်းကြည့်ရဆိုတာကတော့ဒါကျွန်တော်တို့ဒီအားလုံးဒါတစ်ကဘာလုံးမှာတစ်ကဘာလုံးကအောက်ကြီးနေသူတွေပေါ့လေညီမပြည်မှာဘာတွေဖြစ်နေလဲဆိုတာကိုမသိအောင်လို့ဒါအဲ့လိုမျိုးဖမ်းကြည့်ရလို့ပဲကျွန်တော်တို့မြင်တယ်တက်ရှိချိန်မှာလည်းကျွန်တော်တို့ဒီသူတို့ပြန်လှုပ်ပြတဲ့ဆိုပေမဲ့အများစုကတော့အချိန်ထဲမှာတော့ဒီနိုင်ငံရေးဒီဖြစ်စင်မှာပေါ့လေကျောင်းသားမှုဖြစ်စင်မှာဖမ်းကြည့်ခံရသူတွေအများစုတက်နေသေးတယ်အဲ့တို့လည်းဆက်လက်ပြီးတော့လွတ်မြောက်ဖို့လည်းလိုရပေါ့
အခုလွတ်မြောက်မဲ့အထဲမှာမြစည်းမသတင်းဌာနကိုတွဲဖက်တည်ထောင်ခဲ့တဲ့ဒေါ်သင်းသိန်းအောင်နဲ့ရုံးဝန်တန်းကိုဂျိမ်းစ်ပူထောင်းတို့နှစ်ဦးပါဝင်မယ်ဆိုပြီးမိသားစုဝင်များကအတည်ပြုကြောင်းမြစည်းမသတင်းဌာနကတော့ကြေညာပါတယ်နိုင်ငံရေးအကျဉ်းသားကုညီဆောက်ရှောက်ရေးအဖွဲ့ AABB ကတော့ဖမ်းဆီးနှိပ်စက်ညှဉ်းပန်းခံရလို့တေဆုံးသူ132ဦးရှိခဲ့ကြောင်းနဲ့ထိမ့်သိမ့်ခံနိုင်ရသူ9000ကျော်ရှိတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်သမရဦးဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားအလုံးချွင်းချက်မရှိလွတ်ပေးဖို့လိုအပ်တယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင
်မအေးအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာခုဆက်ပြီးတော့မြန်မာရေးအာဆီယံရဲ့ဂျာဝင်ဆောင်ရွက်ပေးမှုအခြေအနေကိုပြောပြပေးပါဦးမယ်မြန်မာနိုင်ငံအရေးအတွက်အာဆီယံနိုင်ငံအနေနဲ့သဘောတူညီမှုရခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံကအခြေအနေတွေပြောင်းလဲသွားတယ်လို့တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုဘယ်သူကမှအလေးထားတားဆီးမပေးဘူးလို့လည်းနိုင်ငံတော်ကဒီကနေ့ပြောကြားတဲ့မင်းကွန်းထဲမှာပြောသွားပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ခင်ဗျာ
သတင်းချုပ်ထိမ်းမှတ်ဖြစ်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းကိုဒီကနေ့နိုင်ငံပိုင်ရုပ်သံတွေမှာထုတ်လွှင့်ပြသပါတယ်မိကွန်ထဲမှာပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမသမာမှုတွေရှိခဲ့တယ်ဆိုတာထပ်ပြောခဲ့တယ်လို့ဆရာနာသိမှုပေါ်အခြေခံတဲ့ဆန္ဒပြမှုတွေအကြမ်းဖက်မှုတွေရှိနေတယ်ဆိုတာကိုပြောကြားသွားပါတယ်မြန်မာနိုင်ငံအရေးဖြည့်ရှင်းမှုအာဆီယံခေါင်းဆောင်တွေအကြားအချက်၅ချက်ပါဝင်တဲ့သဘောတူညီချက်ကိုဧပြီလ24ရက်နေ့ကရရှိခဲ့တဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အခြေအနေတွေပြောင်းလဲသွားတယ်လို့သူကအခုလိုပြောပါတယ
်သဘောတူညီချက်ကိုမြန်မာနိုင်ငံရဲ့နိုင်ငံရေးတည်ငြိမ်မှုနဲ့အာဆီယံရဲ့ချာတာများနဲ့အညီဆောင်ရွက်သွားမယ်လို့ပေါ်ပြခဲ့ပါတယ်ဒီငါးချက်တည်းကပထမချက်ဟာအရေးကြီးဆုံးဖြစ်ပါတယ်အကြမ်းဖက်မှုများအများသောရဆိုင်ရံနဲ့အားလုံးကထိမ့်သိမ့်ကြမှချင်းပြင်းအတတ်နယ်ဆိုဆောင်ရွက်ကြဖို့ဖြစ်ပေမဲ့လည်းဧပြီလဒီကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာအကြမ်းဖက်အဖွဲ့တို့ထုတ်ပြန်ကြေညာထားတဲ့ CRPH နဲ့ NUG တို့ရဲ့လှုံ့ဆော်မှု EAO အချို့ရဲ့ပါဝင်ပတ်သက်မှုအားပေးမှုများနဲ့အကြမ်းဖက်မှုများပုံမှုစိုးပွားစွာဖြစ်ပေါ်လာတာကိုတွေ့ရှိရပါတယ
်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကြမ်းဖက်တပ်ဖြတ်မှုတွေရပ်သွားအောင်ဘယ်သူကမှအလေးထားလှုပ်ဆောင်နေတာမရှိဘူးလို့လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဆွတ်ဆွဲပါတယ
်တို့အကြမ်းဖက်လူရဲ့တပ်ဖြတ်ဖြက်စီး Dario Paduma, Alineta Hada, Tingdi, Huri, Bura, Madriavo, General Ube, Tonsu Mubulo, Biroma, General Ube di Petanao, Shilinia, Pierbare, Tau Asianine, Samabimo, Dumelu, General, the Pioluvar.
Shidrin by Autobahn, such a gun in a Sashia Machimbame, Asian take the Nilagango, Secondsy Gonzong, Mapapu, Asian got some Piake beer now by Bojomuji Meonlanga, a cool of Biojaga, Pierbare. ASEAN the board to New Chatema Pare at Dine Sawyer Nambu, Nemaning and Sayan ASEAN 2 Kozle, Brunei Nang, Dutia Nang and Jai Wunji, everyone you soft gum, Nemaning and Wotoya Nambune, Kees and Dream, Pansy Kaniare, Nangan or Diming and Don San Sujin, Dri Songwin Babu, Donsu Tabare, ASEAN 2 Kozle, Donsu Jadrima, Ninailo Mayara, Shinny Elo, Bojumuji Mayonlanga, Digine Makonema, Tepio Dabare.
ASEAN Kuzle, Donsu Murima, Ni Nambiro, Mayan and Ari, Shibare.
ပလူဝက်ဖြစ်စီကျွန်တော်တို့နိုင်ငံအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့အနေကြီးအကောင်းဆုံးဖြစ်အောင်ဆောင်ရွက်တော့မှာဖြစ်ပါတယ်စစ်ကောင်စီကြီးကဲမိကွန်းထဲမှာသတင်းကြော့အထိမ်းအမှတ်လွတ်ညင်းချင်တာခွင့်နေပေးမယ်ဆိုတာကိုလည်းပြောကြားခဲ့ပါတယ်ကိုဗစ် 19 ကျောပြင်းရီမှာကုစမှုနှုန်းမြင့်မားနေစေပဲဆိုတာကိုဗိုလ်ချုပ်မှုကြီးမင်းအောင်လောင်ရဲ့မိခွန်းထဲမှာပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသူ6တန်းကျော်ရှိနေတဲ့အကြောင်းနဲ့ကိုဗစ်ကာကွယ်ဆေးတွေကိုတခြားနိုင်ငံတွေကနေဝယ်ယူနေရတယ်လို့ပြည်တွင်းမှာလည်းထုတ်လုပ်နိုင်မှုအတွက်ကြိုးပမ်းဆောင်ရွက်နေလို့ပြောပေမဲ့ဘယ်လိုထုတ်လုပ်မယ်ဆိုတဲ့အသေးစိတ Mamu, Nanga Lua Piduri, Si Shaw Sajabu, Bujo Muji Meon, like a tight don't have a canya.
Go on yet to Piopia Pigar Bakna, Majagama, Nangano, Daming and Don San Suji, Mujana, Sisi Mujangu, let Topia Pitawaome, Akuro, Munet Choma, Sana Piaboy, Picket Jango, Topia Pibame. The Ninjo Tayman, Yango, Mandale, Moya, Sara, Murima, Chita, Sana Piaway, Shigabare, Dolan the Ninjo, Meet Out Dine, Anna, Shingo, Long Johnsi, Sura Gonsine, Chita, Sana Piaga Jaraba, Mandalega, Sana Piawego, Sikonsi, Tadiga, Gane, Winter, B, Pansi Dajau, Lukuni Altamane, Digne, Pansi Kangabare, Dijang, Yangonga, Bibur, the Ringuro, Masumunga, Piopia, Bima Wakania.
Siana Shin Sanji, Lam or Tabiro, Sana Piaway, Digne, Yuji, Choma, Loke Jaramaro. The two Sanapia Wediga, Ea Ato de Miakevare. Eang as a Jones Sanapia Gede, Mandali, Muga, Mandali, Lunga the Basic Jango, Sikonsi, Debaga, Digane Abdubala, Sashi and Imanashina, Winjin Lama, Ainzi Gari net died the Nadine Pipaupido, Pansi Gevare. A Nezon Sanapia Lunga, Kona Ula, Pansi Kangare, Lu, Sanapia Wema, Bowing to Uga, viewing Yamabangu Piobiabare.
Nene, Mandali Matabe. စစ်ကြောင်းဖြုတ်ခိုင်းရတာပေါ့နော်ကျွန်တော်တို့ဒီရှင်းနိုင်ဝင်ကျင်မှာမန္တလေးလုံးမဲ့တပိတ်စစ်ကြောင်းကိုကျွန်တော်တို့အင်းစည်းကားနဲ့ကျွန်တော်ဒီပထမဆုံးပြစ်တိုက်ပြီးတော့ဖမ်းတာပေါ့နော်အဲ့တော့ပြစ်တိုက်ဖမ်းတယ်ဖမ်းပြီးတော့ခါကျတော့ကျွန်တော်တို့ဟိုခုနှစ်ယောက်လောက်ခင်ဗျာဆိုင်ငယ်ကားတော့ကျွန်တော်စေစည်းကျော်လောက်ယူသွားပါတယ်ခင်ဗျာကားနဲ့လာပြီးတော့ကျွန်တော်တိုက်ပြီးတ
နေစလို့မြို့ရဲ့လမ်းထောင်နေရာတွေမှာစစ်ကောင်စီတပ်ဖက်ကနေရာယူပြီးစစ်ဆေးနေပါတယ်။အရက်ဝတ်တွေနဲ့ကင်းလှည့်တာတွေ၊ကင်းမုံချတာတွေနဲ့ဖုန်းစစ်ဆေးတာမျိုးတွေကိုပို့ပြီးတော့တိတိတသားလှုပ်လာနေတယ်လို့သူတို့မသိငါဘူးဆိုရင်ဖမ်းဆီးတာတွေကိုလည်းလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ်။စကိုင်းတိုင်းမုံရွာမြို့မှာလည်းစစ်ကောင်စီတပ်တွေကလုံခြုံရေးအင်မတန်ကိုတင်းကျပ်ထားတဲ့ကြားကပဲဒီကနေ့အင်အား50ကျော်နဲ့သတင်းကျုပ်အထိမ်းအမှတ်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတွေကိုရှောင်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့မုံရွာမြို့လူထုတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကိုတန်းကျော်ဦးကပြောပြပါတယ်
။တပိတ်ကတော့ကျွန်တော်ဒီတပိတ်ကလုံးကောပါလေ။တပိတ်ကလုံးကောကိုအဓိကကျွန်တော်ကျေးဇူးပြုရတဲ့ခေါင်းထားတဲ့ကောပါ။အဲဒီကောကိုကျွန်တော်တော်လာတဲ့ရင်းကျပ်ကြတဲ့အားသာရှင်ကိုလောင်ကျွမ်းစေမယ်ဆိုတဲ့တပိတ်စာသာဖြစ်မှုကန်ပြီးတော့ကျွန်တော်ဒီနေ့မှာဆက်ရှိတာပါဒီအစ်စ်ကားတွေကတော့တခြားမျိုးတွေနဲ့အဝင်ထွက်တွေနဲ့အများကြီးရှိတယ်ပြီးတော့ကျွန်တော်တပိတ်စကြောင်းနဲ့လည်းအမြင်မပြတ်အားမရှိဘူးအားကောင်းတယ်အားကောင်းတဲ့အခါကျတော့လည်းကျွန်တော်ဒီမော်မီတွေကတော့ဒီစစ်တပ်ကတော့လုံလုံကြီးကိုအတင်းကျပ်ဆုံးအချပြီးတဲ့အခါမှာဒီနေ့ရက်ဖက်ရှိကြရရှိတယ် တိရကမှာဒီစစ်ကြီးကိတ်ဒီမထင်မြင်လို့လိုက်ဖြစ်တယ်ဒီအရောက်ဝတ်တွေလက်လက်ပြီးတော့မထင်မြင်လို့တာတိစင်းနေစစ်သေးတာလေအဲ့လိုမျိုးအကြည့်ကိုဟိုအခြေအနေဆိုးပါတယ
်ရန်ကုန်မှာလည်းဒီကနေ့မနက်ပိုင်းတော့အမျိုးသမီးအဖွဲ့တွေစုပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်အချိန်တို့ခြိတက်ဆန္ဒပြခဲ့ကြပြီးတဲ့နောက်မှာပဲလုံခြုံရေးတွေရောက်မလာခင်မှာအောင်မြင်စွာနဲ့လူစုခွဲနိုင်ခဲ့တယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်တဲ့မလင်းလင်းကပြောပါတယ
်ကျွန်တော်တို့ကတော့ဟိုပြောရမယ်လမ်းကြောင်းကတော့ကျွန်တော်အများအားဒေသကြည့်ရတယ်ပေါ့နော်ခြိပြီးတော့ဟိုကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့လူစုခွဲပြီးတော့တိတ်မကြဘူးသူတို့ DCA ကိုကားရင်းနဲ့ဝင်ရှာတာမျိုးရှိရယ်ပေါ့နော်ဟုတ်အလိုရောရှိရတယ်ဒါပေမဲ့ဟိုနည်းနည်းတော့တတိထားရဲဆိုတော့ကျွန်တော်တို့ဘက်ကလည်းဒီဘက်ဟိုမြေပြင်ပိုင်းမှာစောင့်ကြည့်ပြီးနေစကောက်တမိုင်းနဲ့ခြေပြီးတော့မှသူတို့အချင်းကြီးသူတို့အချင်းကြီးကဘယ်လိုရှိတဲ့ပက်ကင်းတွေရှိတာပါလဲအဲ့လိုမျိုးအချင်းကြီးကြံခြေပြီးတော့မှကျွန်တော်တို့ဖြုတ်ဖြစ်တာပါဟုတ
်တနင်္ဂနွေနေ့ညနေပိုင်းတော့ကလည်းရန်ကုန်ကဆန္ဒပြအင်အားစုတွေပူးပေါင်းပြီးတော့တော်သလင်းသတင်းကျွတ်မီတော့တွေနဲ့အာနာရှင်ကိုလောင်ကျွမ်းစေဆိုတဲ့စာတမ်းတွေမီတော့တွေကင်ဆောင်ဆန္ဒပြခဲ့ကြပါတယ်တချို့ဆန္ဒပြတဲ့သူတွေကတော့စစ် uniform ကိုမီးရှို့ပြီးဆန္ဒပြခဲ့ပါတယ်။စစ်ကောင်စီဘက်ကတော့သတင်းကျအထိမ်းမှန်နဲ့အကျဉ်းချနေသူပေါင်း 1,300 ကျော်ကိုစီကံတတ်မှတ်ချက်နဲ့လူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေမှာပါဝင်ခဲ့တာကြောင့်တရားစွဲခံထားရတဲ့လူပေါင်း 4,300 ကျော်ကိုအမှုတွေပိတ်သိမ်းပြီးတော့ပြန်လွှတ်ပေးပါမယ်လို့စစ်ကောင်စီဘက်ကဒီကနေ့ကြေညာပါတယ်။ဒီလိုမျိုးပြန်လွှတ်ပေးနေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းပြီးတော့ဖမ်းဆီးနေတာဖြစ်ပါတယ်ရှင်။
မဆုံမပြောပြပေးကြတော့ခင်ဗျာသရချင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်မကြခင်မှာရှမ်းပြည်နယ်နဲ့ချင်းပြည်နယ်အတွင်းတိုက်ပွဲဖြစ်နေတဲ့အခြေအနေတွေကိုတင်ပြပေးသွားပါမယ်အခုတော့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အမှုအကြမ်းနာစစ်ဆေးမှုသတင်းကိုတင်ပြပေးပါမယ်နေပြည်တော်သီးသန့်တရားရုံးမှာအပတ်စဉ်တနင်္လာနေ့တိုင်းစစ်ဆေးနေကြနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အမှု၃မှုနဲ့သမရဦးဝင်းမြင့်အမှု၃မှုတို့ကိုဒီကနေ့အော်တိုဘာလ18ရက်နေ့မှာဆက်လက်ကြားနာပါတယ်ဒေါက်ဆန်းစုကြည်အပေါ်ပုတ်ကုံတွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69တို့နဲ့တရားစွဲထားတဲ့အမှုတွေအတွေ့နှစ်ဖက်ရှိနေတယ်တရားရုံးကိုရှောက်လဲချက်ပေးခဲ့ကြပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မက်ခင်ဖြူသေးကပြောပြပေးမှာပါခင်ဗျာ
နေပြီးတော့တည်ထောင်တရားရုံးမှာအပတ်စဉ်တင်လာနေတိုင်းစစ်ဆေးနေကြသမရဦးဝင်းမြင့်အပေါ်ဆွဲဆိုထားတဲ့တဘာဝဘေးရန်နဲ့ဆိုင်ရာအမှုနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့တဘာဝဘေးအမှုပို့ကုံတွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69တို့ကိုဒီကနေ့စစ်ဆေးပါတယ်ပို့ကုံတွင်းကုံနဲ့ဆက်သွယ်ရေးဥပဒေတွေချိုးဖောက်တယ်လို့စွပ်စွဲခံထားရတဲ့အမှုတွေနဲ့ပတ်သက်လို့နှစ်ဖက်ရှိနေတွေဒီကနေ့ရှောက်လဲချက်ပေးခဲ့ကြတာပါဒီကနေ့စစ်ဆေးတာနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတူကဗီဒီယိုကိုခုလိုပြောပါတယ
်အဲအဲ့ဒီပို့ကုံကုံဒီပုံမှန်8လေအဲအဲ့ဒါရှောက်လဲချက်စတင်လိုက်တယ်နောက်ပြီးတော့ဟိုကပြန်ခေါ်တဲ့ဒီကဟိုသူတို့ရင်ဟိုတဘာပြန်နေရပြန်ခေါ်တဲ့ဒီရင်ဦးမြင့်နိုင်နဲ့နောက်တစ်ယောက်ပေါ့ပြန်တဲ့ကိုစစ်လိုက်တယ်တော့လူကြီးကတလာမဲ့တင်းနေတာချိန်လိုက
်ပိုးကုံတွင်းကုံဥပဒေပုံမှန်8အမှုဟာဖေဖော်ဝါရီလ1ရက်အာနာသိန်းနေနေကဒွန်ဆန်းစုကြည်နေအိမ်ကနေဆက်သွယ်ရေးစကားပြောဆက်တဲ့ဂျမ်းမာတွေတွေ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့စွဲဆိုထားတဲ့ပုံမှန်ဖြစ်ပါတယ်ဆက်သွယ်ရေးဥပဒေပုံမှန်69ကတော့အဲ့ဒီပစ္စည်းတွေကိုတရားမဝင်လက်ဝယ်ထားရှိခဲ့တာကြောင့်ဆိုရဲဆွဆွဲချက်နဲ့အမှုဆွဲခဲ့တာပါဒီမှုတွေအတွက်ဒေါက်ဆန်းစုကြည်မှာအပြစ်ရှိတယ်လို့တရားလိုဘက်ကတရားသူကြီးကိုရှောက်ထားခဲ့ပြီးဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကတော့အပြစ်မရှိကြောင်းတက်တင်တဲ့တကွပြန်လည်ခြေပရှောက်ထားတင်ပြခဲ့တယ်လို့ပြောပါတယ်ဒီမှုတွေအတွက်ဆွဲချက်တင်မတင်ဆိုရဲဆုံးဖြတ်ချက်ကိုတော့လာမယ့်တနင်္လာနေ့အောက်တိုဘာလ25ရက်နေ့မှာဆုံးဖြတ်သွားဖို့ရှိပါတယ်လက်ရှိမှာတော့ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အမှုတွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခခွေးနဲ့အမှုတူးချင်းစီအပေါ်သဘာဝဘေးရန်နဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဆွဲဆိုထားတဲ့အမှုတွေကိုဆွဲချက်တင်ချပါတယ
်မကင်ပြူတီပြောပြပေးခဲ့တာပါခင်ဗျာသရချင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ဒီအစီအစဉ်တွေကိုVOA မြန်မာပိုင်းရဲ့ internet website စာမျက်နှာအပြင် Facebook နဲ့ YouTube စာမျက်နှာတို့ကလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်ခင်ဗျာမကြခင်မှာကျွန်တော်တို့ဒုတိယပိုင်းအပတ်စဉ်ပြပိုချက်တွေကိုတင်ပြပေးသွားပါမယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။တို့ရချင်တော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ရှမ်းနယ်ချင်းပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုပြောပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြားဒီကနေ့တိုက်ပွဲဖြစ်သွားခဲ့ပါတယ်။တနင်္ဂနွေနေ့ကတော့မွန်ကိုဘက်မှာစစ်ကောင်စီတပ်နဲ့ကိုကန့်လက်နက်ကိုင် MNDAA တို့အကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ချင်းပြည်နယ်ဟာခါနဲ့ဖလန်ကြားမှာ CNA CDF ဖူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်ခဲ့ပါတယ်။တန်းတန်းလက်နက်ကိုင်တွေနဲ့စစ်ကောင်စီအကြားဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုကြီးညံကပြောပြပေးပါပါခင်ဗျာ
။မူဆယ်မြို့နယ်မူဆယ်ကုတ်ခိုင်ပြည်တော်စုလမ်းမကြီးရဲ့အရှိတ်ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ရဲ့တပ်မဟာ6တရင်ကိုနယ်မြေမှာဒီနေ့အောက်တိုဘာလ18ရက်မနက်ပိုင်းကစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်။အာဒီနေ့ကတော့ဟိုရှမ်းမြောက်ဘက်မှာတို့တို့တပ်မဟာ6နေနဲ့ဘက်မှာခုခံတိုက်ပွဲရှိပါတယ်။အတရင်ကူးနေနေဘက်မှာတန်တိုင်းဒီမှာအဲ့ဘက်မှာဖြစ်ပါတယ်။မိုးစေကနဲ့ခုခံဘက်ကိုသွားတဲ့ဒီလိုစုလမ်းပါပေါ့နော်။အဲ့ဒါအဲ့ဒါရှေ့ဘက်ရှေ့ဘက်ကျပါတယ်။အဲ၁၆ရက်နေ့ကနေသူတို့အတမ်းတော်ပေးတာသူဉာဏ်ရရှိပါတယ်အဲသူတင်အားပေါ်နော်နေရာဝန်းကျင်လောက်နဲ့အဲသူရှိတာရှိပါဗျာ
တိုက်ပွဲအခြေအနေအသေးစိတ်မသိရသေးသလိုအထီးကိုက်စီရင်လည်းမရှိသေးကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်မူဆယ်မြို့နယ်အရှေ့ပိုင်းတရုတ်နယ်စပ်အနီးကမုံကိုဖောင်းဆိုင်ဘက်မှာလဲစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေသလိုလက်ရှိအချိန်ထိလည်းစည်ရဲတင်းမာနေဆဲဖြစ်ကြောင်းပြောပါရယ
်။မွန်ကူဘက်မှာလည်းတိုက်ပွဲရတော့ MNDA နဲ့ရှိပါရယ်။ဟိုမွန်ကူဖောင်းချန်ကစုတုံးတုံးပေါ်မှာကိုင်းကတိုက်ပွဲဖြစ်တယ်။ခုတည်းကတော့အဲ့ဘက်မှာဒီစည်ရဲအချိန်ကတော့တင်းမာနေဆဲဖြစ်ပါရယ
်။မွန်ကူဒေသခံတို့ကတော့ဖောင်းဆိုင်မှာမနေ့ကညပိုင်းအထိတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့လည်းဒီနေ့မှာတော့ပြစ်ခတ်တံတွေမကြားရဘူးလို့ပြောပါရယ
်။ဒါဒီနေ့တော့ဘာမှမကြားဘူးပြောင်းပါအမနေ့တော့ဖြစ်တယ်ကောအပေါင်းဆိုင်မှာမနေ့အတွက်ဖြစ်တာပုံစံမှာဖြစ်တာဟောမနေ့ဒီဖြစ်တယ်ညအထိဖြစ်တော့ဗောညတနိုင်းနှစ်မိုင်ဖြစ်ဗောအာ
တနင်္ဂနွေနေ့ကဖောင်းဆိုင်မှာဖြစ်တဲ့တိုက်ပွဲဟာစစ်ကောင်စီရဲ့တပ်မ69စခန်းကို MNDAA ကလာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရဲသားတအုပ်လက်နက်ကြီးကြီးထိမှန်ကြောင်းကချင်သတင်းဌာန KNG ကထုတ်ပြန်ထားပါတယ်ဒီလ12ရက်နေ့မုံကိုမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတုန်းကတော့အသက်2နှစ်ကျော်ကလေး2ဦးအပါအဝင်အရသား6ဦးလက်နက်ကြီးထိမှန်ခဲ့ပါတယ်။ရှမ်းပြည်နယ်တဲကမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုဖောင်းဆိုင်ဒေသမှာဇူလိုင်လဇန်ကလေးကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါ။ချင်းပြည်နယ်ဟာခါနယ်ဖလန်းဘတ်မှာလည်းဒီရက်ပိုင်းအတွင်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးတင်းမာမှုတွေရှိနေပါတယ်။ကလေးမျိုးဘက်ကတက်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံချင်းတပ်ဖွဲ့တွေကကားလန်တလျှောက်ကြားဖြတ်တိုက်ခိုက်နေကြတာပါမနေ့တနင်္ဂနွေနေ့ကတိုက်ပွဲပြင်းထန်ခဲ့ကြောင်းချင်းမျိုးသားကာကွယ်ရေးတပ် CNDF ကတာဝန်ရှိသူတို့ကပြောပါတယ
်ဒီကနေ့အချိန်တွေတော့လုံးဝဘာမှမရှိသေးဘူးဒီနေ့နေ့တွေကတော့လမ်းပြင်ဖို့လာတဲ့ JCB ဆက်ကြီးပေါ်တော့မြေထိုးဆက်ကြီးတို့ပြစ်လိုက်တယ်ပြစ်လိုက်တယ်သူပြန်ထည့်သွားတယ်အဲဒါမပြင်ရဘဲနဲ့မနေ့ကဟိုတာတာကြီးရောအနီးနားမှာပတ်ဝန်းကျင်လောက်မှာကြားဖြတ်တိုက်တာဟုတ်တယ်ကြားဖြတ်တိုက်တာအားကနေပြန်လာမှဒီလိုအခြေအနေကတော့ညစ်နေတော့ပုံမှန်ဖြစ်တယ်ကစကိုင်းအိမ်မှာ၃ရက်လောက်ရှိနေအိမ်မှာညစ်မိနေတာအဲ့မှာတိုက်တာအချိန်နဲ့ဖလဲပါမယ် CDF လည်းပါမယ်ကျွန်တော်တို့၃ဖွဲ့ပေါ်မှုတိုက်တာက
ဒီတိုက်ပွဲမှာစစ်ကား၉စီးဖြတ်စည်းခဲ့ကြောင်းနဲ့အရာရှိအပါအဝင်ထိခိုက်ကြဆုံးသူများကြောင်းပြောပေမဲ့လည်းတီးခြားအတည်ပြုချက်တော့မရသေးပါဘူးချင်းပြည်နယ်ကိုမကွေးတိုင်းပခုတ်ကူကနေမင်းတပ်နဲ့စကိုင်းတိုင်းကလေးမျိုးဘက်ကနေဖလန်းဟာခါစသဖြင့်စစ်ကြောင်းနှစ်ကြောင်းနဲ့ စစ်တပ်တွေဒီလ12ရက်နေ့ကစစ်ချီလာနေပြီးတော့14ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါထန်တလန်မြို့နယ် CNA ချင်းမျိုးသားတပ်ဖွဲ့ဌာနချုပ်အနီးကစစ်ကောင်စီရဲ့လုံလဲတပ်စခန်းကို CNA နဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့တွေကပြီးခဲ့တဲ့စက်တင်ဘာလမှာသိမ်းယူလိုက်ပြီးတဲ့နောက်ပိုင်းချင်းပြည်နယ်အတွင်းမှာစီရေးတင်းမာမှုတွေပုံမှုမြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့စီးပွားရေးကဏ္ဍကိုမတင်ပြခင်သတင်းတောက်မှတ်စုအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ကာယယောဂကိုထိန်းချုပ်နိုင်မှုအတွက်ယောဂကာကွယ်ဆေးထိုးလုပ်ငန်းတွေကိုဦးစားပေးအုပ်စုအလိုက်ထိုးနှံပေးနေတဲ့အထက်အသက်12နှစ်အထက်နဲ့18နှစ်အောက်ကျောင်းသားကျောင်းသူတွေကိုပါထိုးနှံပေးနေပါပြီနိုင်ငံအတွင်းကာယယောဂထိန်းချုပ်လာနေတဲ့အတိုင်းအတာပေါ်မူတည်ပြီးအခြေခံပညာကျောင်းတွေပြန်ဖွင့်နိုင်မှုအတွက်ရည်ရွယ်ပြီးဆောင်ရွက်နေတယ်လို့ကျမရေးနဲ့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းအရာတွေကိုသတင်းတောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူတွေးကပြောပြပေးပါမယ်ခင်ဗျာ
ကိုဗစ်ယောဂါကာကွယ်ဆေးထိုးပေးနေတဲ့အထက်အသက်12နှစ်အထက်အလဲတန်းနဲ့ထက်တန်းကျောင်းသူလူငယ်တွေကိုပြီးခဲ့တဲ့အင်္ဂါနေ့ကစပြီးနေပြည်တော်ကောင်စီအတွင်းမှာရှိတဲ့ကာကွယ်ဆေးထိုးစုရက်တွေမှာကာကွယ်ဆေးထိုးရေးစတင်ခဲ့ပါတယ်နေပြည်တော်မှာအစိုးရစာတင်ကျောင်းဖုံတော်ကြီးဒီပညာရေးကျောင်းနဲ့ကိုပိုင်ကျောင်းတွေမှာအလဲတန်းနဲ့ထက်တန်းကျောင်းပေါင်း496ကျောင်းရှိပြီးအဲ့ဒီထဲကကျောင်းသားကျောင်းသူစုစုပေါင်း 83,900 ကျော်ကိုကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့သိရပါတယ်။2021-2022ပညာသင်နှစ်မှာကျောင်းအပ်ထားတဲ့ကျောင်းသားကျောင်းသူတက်တန်းဝင်ကျင်ကိုတရုတ်နိုင်ငံထုတ်ဆိုင်နိုဗက်ကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကဖီဝေကိုပြောပါတယ
်။ကျွန်တော်တို့ကတော့12နှစ်အထက်ပေါ့နော်12နှစ်ထက်ကျောင်းသားလူငယ်တွေဦးစားပေးပြီးထိုးမှာပေါ့နော်။ဆိုင်နိုဘက်ပဲထိုးမှာကြဟုတ်ဒီဆိုင်နိုဘက်ကတော့နိုင်ငံတော်ဝင်များမှထိုးပြီးသွားပြီပေါ့နော်တရုတ်ပြည်ဆိုရင်ဒီဆိုင်နိုဘက်ကိုအပြူဝယ်ရဖို့သူက3နှစ်ကနေ18နှစ်အထိသူကအပြူဝယ်ရဖို့ဒီကလေးပေါင်းပေါ့နော်ခုနပြောတဲ့အဲ63သန်းတောင်သူကထိုးလာပြီဆိုတော့အဲ့လိုမျိုးပေါ့နော်သူရဲ့ဒီ vaccine ရဲ့ efficacy ကိုလည်းကြည့်လို့မရအောင် safety လည်းကြည့်ရပါပေါ့နော်
ယောဂကာကွယ်ဆေးကိုအသက်12နှစ်အရွယ်ကစပြီးဦးစားပေးထိုးပေးနေတာဖြစ်ပြီး12နှစ်အောက်မူလတန်းနဲ့အလဲတန်းအရွယ်ကျောင်းသားကလေးငယ်တွေကိုတော့ထိုးပေးအောင်မှာမဟုတ်သေးဘူးလို့ကျမ်းမာရေးဌာနတာဝန်ရှိသူကဆက်ပြောပြခဲ့ပါတယ
်။နိုင်ငံကမှလည်းထိုးတဲ့နိုင်ငံတွေရှိရဲမထိုးတဲ့နိုင်ငံတွေရှိရဲပေါ့နော်။လက်ရှိကတော့ကျွန်တော်တို့ကတော့ဒီ12နှစ်အထက်ကိုဦးစားပေးပြီးအရင်ဆုံးပြန်ပါပေါ့နော်။အဲဆို12နှစ်အောက်ကျတော့လည်းကျွန်တော်ယောဂကူးစက်မှုပေါ့ပေါ့နော်။သူကဒီပြောပြောလို့ပြင်းထန်ခံစားရတဲ့ဟာလည်းသူကအုပ်စုကပိုနေတယ်ပေါ့နော်။ဒီဆယ်ကျော်တက်အရွယ်ဖြစ်လာတဲ့12နှစ်နဲ့18နှစ်မှာတော့သူကယောဂလည်းပို့ပြီးတော့ကူးစက်မှုကခုနအုပ်စုရဲ့အချိန်ပိုများတယ်အဲ့နောက်ပြီးတော့ပေါ့နော်ယောဂပြင်းထန်တဲ့ဆန်စားရဲ့ဟာတွေလည်းအခုဒေတာမှာတွေ့တာပေါ့နော
်။ကျောင်းပြန်ဖွင့်ထားတဲ့ရခိုင်ပြည်နယ်မှာတော့2021-2022ခုနှစ်ပညာသင်နှစ်အတွက်မူလတန်းအလဲတန်းအထက်တန်းကျောင်းအပ်ထားသူပေါင်းက 38,000 ကျော်ရှိပါတယ်။ဒီထက်ကအသက်12နှစ်အထက်အကျုံးဝင်သူကျောင်းသားလူငယ်တွေကိုထိုးနှံပေးသွားမှာဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOA ကိုပြောပါတယ်။
ဆိုင်နိုဘက်ကဖိုးမဲ့အရေအတွက်ကရောက်မှပဲသိမယ်နော်ကျွန်တော်တို့ကတုံးထားတာတော့ 39,544 ပ
ါအခုထိုးပေးနေတဲ့ဆိုင်နိုဘက်တရုတ်ကိုဗစ်ကာကွယ်ဆေးကိုတရုတ်နိုင်ငံမှာအသက်3နှစ်ကနေ18နှစ်အထိထိုးပေးဖို့အရေးပေါ်အသုံးပြုခွင့် WHO ကရထားတယ်လို့စစ်ကောင်စီသတင်းတွေမှာထုတ်ပြန်ထားပါတယ်ယောဂကာကွယ်ဆေးကိုကျောင်းသားကျောင်းသူတိုင်းမထိုးမနေရမဟုတ်ပဲကိုယ့်ရဲ့ဆန္ဒအလိုက်ရွေးချယ်ခွင့်ရှိပြီးကာကွယ်ဆေးမထိုးထားသူတွေကိုကျောင်းတက်ခွင့်ပိတ်ပင်မှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်။ကောက်ွယ်ဆေးထိုးပြီးပညာသင်ယူခွင့်အခွင့်အလမ်းရရှိစေဖို့ကိုဗစ်ကြောင့်ဖြစ်ပွားသေဆုံးမှုကိုလျှော့ချဖို့ကျောင်းသားကျောင်းသူတွေကနေတဆင့်မိသားစုနဲ့ပတ်ဝန်းကျင်ထံယောဂကူးစက်ပြန့်ပွားမှုကိုတားဆီးပေးဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အခုလိုထိုးပေးနေတာလို့သိရပါတယ်။ကျောင်းသားကျောင်းသူတွေကိုအခုလိုကောက်ွယ်ဆေးထိုးပေးတာတွေစတင်နေပြီဆိုပေမဲ့တနိုင်ငံလုံးကျောင်းတွေပြန်ဖွင့်နိုင်ရေးကာလကိုတော့အတိအကျမသိရသေးပါဘူး။ယောဂကူးစက်မှုတွေလျော့ချပြီးကျောင်းတွေပြန်ဖွင့်ဖို့ညွှန်ကြားလာရင်အဆင့်သင့်ဖြစ်အောင်ဆောင်ရွက်နေတယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စွာတွင်က VOA ကိုပြောပါတယ်
။ဘယ်စီကျောင်းဖွင့်မလဲဆိုတော့ကျွန်တော်တို့ကပြောလို့မရသေးဘူးခင်ဗျ။ငကူတွေကကျွန်တော်တို့ကျောင်းတွေပြန်ဖွင့်ခဲ့ရင်ကလေးတွေအတွက်ဟိုဟာကြိုတင်ပြင်ဆင်တဲ့အစီအစဉ်နဲ့ကျွန်တော်တို့တောက်လျှောက်ပြင်နေတာပါခင်ဗျ။ဆရာဆရာမတွေလည်းသူတို့ကျောင်းတွေမှာသူတို့သင်ကြားရေးနဲ့ပတ်သက်လို့သူကသူတို့ပြန်လည်ဆွေးနွေးတာလည်းကျွန်တော်တို့ခိုင်းထားပါတယ်ခင်ဗျ။ဟုတ်ဟုတ်ကျွန်တော်ဆရာဆရာမတွေဒီကလေးတွေဟိုနေပြတဲ့ခါမှာဟိုကြောင်းပြတဲ့ခါမှာအစင်းနေပြအောင်ဆရာဆရာမတွေကအကုန်လုံးကျွန်တော်တို့ဒီဘက်ကဂျုံပိုင်းဆိုင်ရာတွေရောအကုန်လုံးစူးစမ်းပြီးဆောက်ရွက်နေတယ်ဆိုတာလည်းပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်း900ခန့်အောက်ကျဆင်းလာပြီဆိုရင်လုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နိုင်မှာဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်နိုင်ငံအတွင်းမှာကက်ယောဂါကာကွယ်ဆေးအပြည့်အဝချိုးပြီးတဲ့သူကတော့
42သိန်းကျော်ရှိထားပါတယ်။ယောဂကာကွယ်ဆေးထိုးပြီးရင်လည်းကာကွယ်ဆေးစည်းမျဉ်းတွေကိုဆက်ပြီးလိုက်နာဖို့တိုက်တွန်းနေသလိုကျောင်းတွေပြန်ဖွင့်ရင်ကျောင်းသူကျောင်းသားဆရာမတွေလည်းယောဂကာကွယ်ရေးအသိပေးနှိုးဆော်ချက်တွေအတိုင်းလိုက်နာကြဖို့တတိပေးထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုစီစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင်။
မကင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်တရုတ်ရဲ့နိုင်ငံပိုင်ဆိုင်မှုတိကမှာခင်ဗျာတရုတ်နိုင်ငံရဲ့ပိုင်ဆိုင်မှုတွေနဲ့အလုသမားတွေရဲ့လုံခြုံရေးကိုတာလီဘန်တွေကအာမခံမယ်ဆိုရင်အာဖဂန်နစ္စတန်မှာတရုတ်ဘက်ကဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံဖို့လိုလားနေပါတယ်တာလီဘန်ရဲ့သတင်းနဲ့ယဉ်ကျေးမှုဆိုင်ရာယာယီဒုတိယဝန်ကြီးဇာဟီဘူလာမူဂျာဟစ်ကတော့သူ့အစိုးရအနေနဲ့ဆောင်ရွက်ဖို့အစင်းသင့်ရှိကြောင်းလည်းပြောပါတယ်ဒီအကြောင်း VOA သတင်းတောင်အာယီရှာတန်ဇင်းရဲ့ကာဘူးမြို့တော်မှာရုတ်တံတွစ်ဆုံမင်းမြမှုတွေကနေကောက်နှုတ်ပြီးတော့ဒီသတင်းမှာစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ခင်ဗျာ
လက်ထနောက်တာန်တူအီကော်နမီအာဖဂန်နစ္စတန်အီကော်နမီအစ်နော့ဒူအင်းဂုတ
်စီးပွားရေးကိစ္စကိုလက်ရအောင်ပါအာဖဂန်ရဲ့စီးပွားရေးကတိတ်ပြီးမကောင်းပါဘူးစီးပွားရေးကိုကဲတင်ဖို့ဗာစီစဉ်ရှိပါလေ
။ဘာလဲ اقتصادي وضعیت ပဲ انشاءاللہ دے نورمال کے تو
ပါ။စီးပွားချင်းပုံမှန်ပြဖြစ်လာနေပါပြီ။နိုင်ငံအရင်းမြစ်တွေကိုကျွန်တော်တို့စူးစိထားပြီးဆက်လက်စူးစိနေစေလဲဖြစ်ပါတယ်။ကျွန်တော်ကုံတွေလည်းရင်းနှီးမြှုပ်နှံမှုအသင့်မှာလမ်းတိစောင့်မှုပါဝင်စီမံကိန်းကြီးတွေလည်းလုပ်နေပါပြီ။တတ်ထူထူဖို့ရေးအတွက်နိုင်ငံတချို့နဲ့သဘောတူလက်မှတ်ထိုးနိုင်မှုလည်းနှီးဆက်လာနေပါပြီ
။ What are you hoping for? How soon do you hope the US can
American နဲ့ညှိနှိုင်းမှုကနေဘာတွေမျှော်လင့်ထားပါသလဲ။အမေရိကန်ဘက်ကထိန်းထားတဲ့ငွေကိုမြန်မြန်ဖြည့်လျှော့ပေးဖို့မျှော်လင့်သလားအပြန်အလှန်အနေနဲ့ဘာတွေကမ်းလှမ်းလိုပါလဲ
မမခီဝရတာဘန်ဒဝလ်ဒီပိုင်ဆိုမရှိုကာရနာ
အာဖဂန်နစ္စတန်နိုင်ငံရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတာအာဖဂန်နစ္စတန်ပြည်သူတွေပေါ်မှာမတရားမှုဖြစ်ပါတယ်အမေရိကန်နိုင်ငံကျွန်တော်တို့ညှိနှိုင်းတော့မှာအာဖဂန်ပြည်သူတွေရဲ့ပိုင်ဆိုင်မှုဖြစ်တဲ့ကြောင့်ဒီငွေတွေဖြည့်လျှော့ပေးရေးအတွက်တခြားနိုင်ငံတွေနိုင်ငံတကာဘဏ္ဍာနဲ့လည်းညှိနှိုင်းနေပါတယ်ဒါအာဖဂန်ပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုဖြစ်ပါတယ်အာဖဂန်လူလူရဲ့စီးပွားရေးပြဿနာကိုဖြေရှင်းမှာဒင်းငွေတွေဖြည့်လျှော့ပေးရေးကအရေးကြီးပါတယ
် One of the things the US has asked for publicly is for you to open
American ဘက်ကပွင့်ပွင့်လင်းလင်းတောင်းဆိုချက်တွေတည်းတစ်ခုကတော့မိန်းကလေးတွေအတွက်ကျောင်းနေပြန်ဖွင့်ဖို့နဲ့တာလီဘန်ဘက်ကလည်းအမျိုးသမီးတွေပညာရေးအတွက်ဂရုပြုထားပါတယ်ကျောင်းတွေကိုလည်းတီးခြားခွဲပြီးပါပြီဒီကျောင်းတွေဘာကြောင့်မဖွင့်တာပါလဲ
تروسه پوری امریکانو خبر غوختنی مشخصی کړي نه دی هغه عمومي اندېخنی
کوي کوچ انډیرو امریکا نی بګه شیشن لین تاسو سره مې شي به او مې زمي خوينه لو خوينه پته لو سوې نه چاوندا پيو ټاړه با جنو ني نه دي خوينه ري کو ليزا مې سره او ترو او اما کان پي ټا با ده مې انسان سي مين ري خو ري ري يادا پي يا با لمه اګو رو جنو دي مو را ري کو چمت ني با ده منګلي ري چاو مټه يا و لو جنو مې پيو با او အစီအစဉ်တစ်ခုချမှတ်နိုင်မှုတိုင်ပင်နေပြီးအချိန်တို့အတွင်းဒီကိစ္စဖြစ်ရှင်းနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ
်။ So can you explain this plan to me the plan for girls education
how ဒီအစီအစဉ်ကိုရှင်းပြလို့ရမလား။မိန်းကလေးတွေအတွက်ပညာရေးအစီအစဉ်လားအခုအချိန်နေနဲ့ဘာများကွာခြားပါသလဲ
။ဒါတကယ်တော့ ناس စစ်ပတ်တော်လာမယ်ကဘာယောယောတပေါ့
။လုံနီးလုံရအပြောင်းလဲပဲဖြစ်မှာပါ။ခီးသွားတာကနေကြောင်းသွားအလုပ်သွားတာပါဝင်အမျိုးသမီးတွေကိုလူဘေးကင်းအောင်ထားမလဲရုပ်ပိုင်းဆိုင်ရာဘေးကင်းလုံခြုံပြီးစိတ်ကျေနပ်မှုရှိစေဖို့အတွက်ကျောင်းတွေမှာစိတ်ချရတဲ့ပတ်ဝန်းကျင်မျိုးဖန်တီးပေးနိုင်ရေးအတွက်အစီအစဉ်လုပ်နေတာပ
ါ The Taliban have said they will allow women to work in Afghanistan but
Afghanistan မှာအမျိုးသမီးတွေအလုပ်လုပ်ခွင့်ပေးမယ်ဒါပေမဲ့အစ္စလာမ်ဥပဒေအရဖြစ်ရမယ်လို့ Taliban ကပြောပါတယ်ဒါပေမဲ့လည်း Islamic ကိုဘလို့အတိတ်ပဲဖွင့်တယ်လဲဆိုတဲ့အပေါ်မှာ Afghan အမျိုးသမီးတွေကြားနားမလည်နိုင်ဖြစ်နေကြပါတယ်ဥပမာပြောရရင်ကျမဒီမှာတွေ့ဆုံမိမျက်နေတာဟာအစ္စလာမ်ဖြစ်တယ်လို့ထင်ပါသလား
ပါဆူရတ်ဒါဒီအစ္စလာမ်ဝါလမာဝကာဒ
မြတ်မီရီတွေ့စီမင်းနေဘလို့လောက်ကြမလဲဓမ္မမောင်ရယ်သူတို့ဆက်လက်ပညာသင်ကြားရေးအတွက်သင်ကြားပေးဖို့ကအစ္စလာမ်ဆရာတွေကဆုံးဖြတ်ကြရမှာပါဒီကိစ္စကိုဆရာတွေစူးစိတယ်မနာကိုကျွန်တော်တို့စောင့်ဆိုင်းနေပါတယ်ပြီးရင်တော့သူတို့ဆုံးဖြတ်ချက်ကိုအစိုးရကိုတင်ပြရမှာပ
ါ A lot of educated Afghans have left the country recently
ပညာတတ်အာဖဂန်အများပြားလေနိုင်ငံကနေထွက်သွားကြပါပြီနိုင်ငံကိုစီမံခန့်ခွဲဖို့အတွက်အရေးချင်းပြည်သူအလုံးအလောက်မရှိဘူးလို့လည်းတချို့ကပြောပါတယ်ဒီကိစ္စဘယ်လိုလုပ်မလဲ
ဟနိုအခဘာခစီဒီဟူကမတ်ဒါရီဝတခဆူစီဒီကိုရှစ်ဆဝဲဇပါကတခဆူစီခလကရာ
သူကျွန့်ချင်မှုလိုအပ်တဲ့ဌာနတွေမှာအရေးသွေးရှိပုဂ္ဂိုလ်တွေကိုခန့်အပ်နိုင်ရေးကျွန်တော်တို့ကြိုးစားနေပါတယ်ဥပမာဆိုရင်ကျမ်းမာရေးမှာဆရာဝန်တယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ်ကုံတွေမှာဆိုရင်လည်းကုံတွေတယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ်ဘန်လုံငန်းမှာဆိုရင်လည်းဘန်လုံငန်းဆိုင်ရာမှာပါကူပွဲရတယောက်ကိုဝန်ကြီးဖြစ်စေချင်ပါတယ်တခြားဌာနတွေမှာလည်းအလားတူမျှော်မှန်းထားပါတယ် ဒီဌာနတွေမှာအလုပ်လုပ်နေတဲ့သူအများစုကအရင်ကတည်းကလုပ်နေကြတဲ့သူတွေဖြစ်ပါတယ
် You have expressed interest in China coming to
Afghanistan ကိုလာပြီးငွေချေးရင်းနှီးမြှုပ်နှံရေးအတွက်တရုတ်ကိုစိတ်ဝင်စားနေတယ်လို့ပြောပါတယ်တာလီဘန်ရဲ့အနေနဲ့တရုတ်ကိုဘာရီများလှုပ်စေချင်ပါလဲ
တ
ော့ဒါရောမှာမှာခပါတဲ့ချင်းစမှုကရောဆိုင်ဟေဝတ်ဒေဂိုတေဂျာရတ်တေဝအင်းဂျင်ဖြစ်ပြီး CY အင်အားကောင်းပါတယ်သူတို့နဲ့ကုံသွေး CY ဆက်ဆံမှုတိုးမြင့်နိုင်ရင်ကျွန်တော်တို့ကြိုးစားနေပါတယ်တရုတ်နဲ့ကုံသွေးရင်းနှီးမြှုပ်နှံမှုတွေလိုအပ်နေပြီမလဲကျွန်တော်တို့ရဲ့ပြည်ရင်းမှာဝင်ရောက်စွပ်ပတ်တာမျိုးကိုတော့လက်ခံမှာမဟုတ်ပါဘူ
း When you talk to Chinese diplomats
တရုတ်တန်တမန်ဒီနဲ့ဆွေးနွေးတဲ့အခါမှာသူတို့ဘက်ကအာဖဂန်နစ္စတန်မှာဘာတွေလိုလားနေပါသလဲသူတို့ကဘာတွေလိုချင်နေလဲအာဖဂန်နစ္စတန်မှာသူတို့ဘာတွေလုပ်ဖို့လိုလားနေပါသလဲ
အော်ဒီတဲ့ဇမီနာမဆိုင်ဒီစအမ်နက်တီ
ဒီမှာယင်းနည်းမျိုးနံသူတွေနဲ့သူတို့အလုပ်သမားတွေအတွက်ဘေးကင်းလုံခြုံရေးကိုသူတို့ဘက်ကလိုလားပါတယ်အာဖဂန်နစ္စတန်နိုင်ငံတွင်းကကန္နာတချို့မှာယင်းနည်းမျိုးနံမှုသူတို့ဘက်ကစိတ်ဝင်စားနေပြီးအသေးစိတ်ညှိနှိုင်းဆွေးနွေးလိုနေပါတယ်ဒီစီမံကိန်းတွေကတခုကတော့ mass annex မှာဖြစ်ပါတယ်။သူတို့ဘက်ကဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံလိုနေတဲ့အရေးကြီးတဲ့နယ်ပယ်ရေးထဲမှာတခုပါဝင်ဖြစ်ပြီးအာဖဂန်နစ္စတန်အတွက်လည်းလိုအပ်ပါတယ်။သူတို့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပိုင်ဆိုင်မှုတွေအတွက်လုံခြုံရေးကိုကျွန်တော်တို့ဘက်ကလည်းဂရုပြုထားပါတယ်
။ရှေးဟောင်းဗုဒ္ဓရုပ်ပွားတော်တွေတရှိရာ mass annex တတ်တူတူဖော်ရေးလောက်ွက်ကတော့အာဖဂန်နစ္စတန်ရဲ့အကြီးဆုံးဂျင်းနီတတ်တူတူဖော်ရေးလောက်ွက်တည်ခါတစ်ခုဖြစ်ပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်ဒေါ်လာ1 trillion ကျော်တန်ဖိုးရှိတဲ့မတူးဖော်ရသေးတဲ့တွင်းထွက်သတ္တုတင်ယာဇာတတွေရှိတယ်လို့လည်းယူဆထားကြပါတယ်ရှင
်။မတ်တင်ဂီတိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းပြောပြပေးပါအောင်မယ်။ဘာလင်မြို့တော်မှာ Visual Art အနုပညာအရာလက်ရာတွေကိုနည်းပညာနဲ့ပေါင်းပြီးစမ်းသစ်တဲ့အနုပညာအဖြစ်ဖန်တီးပြသနေပါတယ်။အပြင်မှာမြင်ရတဲ့ပကြီကားကိုလက်ကင်စမတ်ဖုန်းကင်မရာနဲ့တဆင့်ခံကြည့်တဲ့အခါအမြင်တစ်မျိုးပြောင်းလဲသွားတာမျိုးထူးခြားအောင်လုပ်ဆောင်ထားတဲ့အနုပညာလက်ရာတွေအကြောင်းမဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါရခင်ဗျာ
။ပုံစံသစ်အနုပညာလက်ရာတွေပေါ်ထွက်တဲ့မြို့တစ်မျိုးလို့ပြောရင်မမှားတဲ့ဂျာမနီနိုင်ငံဘာလင်မြို့တော်မှာ Visual Art အနုပညာကိုနည်းပညာနဲ့ပေါင်းပြီးတော့စမ်းသစ်အမြင်နဲ့ထူးထူးခြားခြားခံစားနိုင်အောင်လို့ဖန်တီးပြသနေပါတယ်။ Street Art, Tape Art, 3D သုံးဖက်မြင်ရုံလုံးကျွစတဲ့အနုပညာတွေကိုဖန်တီးတဲ့အနုပညာရှင်80လောက်ကသူတို့ရဲ့လက်ရာကိုနည်းပညာနဲ့ပေါင်းဆက်ပြီးတော့စမ်းသစ်တဲ့အနုပညာသစ်အဖြစ်နဲ့ပြသနေတာပါ။Game Over လို့နာမည်ပေးထားတဲ့ပြပွဲအစားအဦးတွေကိုဝင်လိုက်တာနဲ့နည်းပညာနဲ့ပေါင်းစပ်ထားတဲ့အနုပညာလက်ရာမျိုးစုံကိုမြင်ရမှာဖြစ်ပါတယ်
။ Bis heute und ich bin mir ziemlich sicher, dass wir eine sehr sehr geile
ကျွန်တော်တို့အနုပညာရှင်တွေဘယ်လောက်တိုးတက်လာတယ်၊အနုပညာကိုပုံစံအစုံနဲ့ဖန်တီးနိုင်တယ်ဆိုတာကိုပြသနိုင်လို့သိကောင်းတယ်၊ထူးခြားတယ်လို့ထင်ပါတယ်။အထူးသဖြင့် COVID ကပ်ရောဂါနဲ့လာနေချီ၆ကန်နေခဲ့ပြီးတော့အခုတော့အယောင်တွေနဲ့ပြန်လဲစုပြင်နေတာကကျွန်တော်တို့အတွက်တင်မဟုတ်ပဲနဲ့လာကြည့်သူတွေအတွက်လည်းစိတ်တက်တက်ကြွစရာဖြစ်မယ်လို့ထင်ပါတယ်
။ Game Over ပြပွဲလာသူတွေအနေနဲ့အထူးဖန်တီးထားတဲ့ Mobile App ထည့်ထားတဲ့ Smartphone တို့ Tablet Computer တို့ရဲ့ Camera ကနေတဆင့်ပကြီကားတွေကိုကြည့်တဲ့အခါမှာတက်ဝင်နေတဲ့ပကြီကားတွေလိုအသွင်ပြောင်းသွားပါတယ်။ဒါကြောင့် Mona Lisa ပုံတူစီစေးပကြီကားက Smartphone Camera ပေါ်မှာကိုယ့်ကိုမျက်လုံးမှိတ်ပြလိုက်ရှာထုတ်ပြလိုက်လုပ်နေတာမျိုးတွေကိုမြင်ရမှာဖြစ်ပါတယ်။Augmented reality နည်းပညာကြောင့်အပြင်မှာရှိတဲ့ပစ္စည်းတွေကကင်မရာပေါ်မှာပုံစံတစ်မျိုးပြောင်းလဲပေါ်နေတာဖြစ်ပါတယ်
။ Street art, urban art, tape art, fine art, projection mapping.
Street art, urban art, tape art, fine art, projection mapping, 3D, motion design စသဖြင့်မတူတဲ့နည်းတွေနဲ့ဖန်တီးနိုင်တဲ့အနုပညာရှင်တွေစုစည်းထားတဲ့ကိုယ့်ရဲ့ကြီးဖြစ်ပါတယ်။အရင်ဗမာမှာမရှိခဲ့ပူရာမျိုးကျွန်တော်တို့ကလှုပ်ချင်တာမလို့ Game Over မှာဖန်တီးပြသထားပါတယ်။
analog ပကြီကားတွေကို digital နည်းပညာနဲ့အသွင်ပြောင်းကြည့်နိုင်တယ်လို့မီးရောင်တွေနဲ့လည်းအနုပညာလက်ရာတွေရဲ့ပုံစံတွေအသွင်ပြောင်းလဲသွားအောင်လို့ဖန်တီးထားကြပါတယ်။ Germany နိုင်ငံမှာစတင်ခေတ်စားတယ်လို့ပြောလို့ရတဲ့ tape art အနုပညာနဲ့ဖန်တီးမှုတွေကိုလည်း game over ပြပွဲမှာတွေ့ရပါတယ်။ကတ်ခွာ tape ပြောင်စုံကိုလိုချင်တဲ့ပုံသဏ္ဍာန်ဖြစ်အောင်ကတ်ပြီးတော့ပုံဖော်တဲ့အနုပညာဖြစ်ပါတယ်။အနုပညာရှင် Fabifa က Mona Lisa ပုံကို tape ပြောင်စုံနဲ့ကတ်ပြီးပုံဖော်ထားပါတယ်။
Ich hab Mona Lisa mit dem Berlin Style ein bisschen verschont.
ကျမတော့ Mona Lisa ကို Berlin Style လုပ်ထားပါတယ်။
လိမ့်မင်းဆိုင်ရာလွတ်လပ်မှုကိုဖော်ပြခြင်းတို့အခုလိုအသုံးဆောင်ပစ္စည်းတွေသူ့ကိုယ်မှာဝစ်ဆင်ပေးချတာပ
ါနောက်ထပ် Tape Art အမှုပညာရှင်တယောက်ဖြစ်တဲ့ Stephen Busk ကတော့ Tape That လို့နာမည်ပေးထားတဲ့သူ့ရဲ့ဖန်တီးမှုတွေကိုမီးရောင်တွေနဲ့လှုပ်ရှားနေတယ်လို့ဖြစ်အောင်လုပ်ထားပါတယ်ကခွာရောင်စုံတိတ်တွေကပ်ပြီးတော့ပုံဖော်ထားတဲ့ရောင်စုံနေရံတွေကမင်းရောင်ပေါ်လိုက်ပြီးတော့ပြောင်းလဲသွားကြပါတယ
် Also meine Hoffnung ist, dass die Leute hier in dem Raum wirklich das Gefühl kriegen, sie lösen sich
Die Kanne ရောက်လာကြသူတွေကိုအားလုံးကပျောက်ကွယ်သွားကြတယ်ဆိုတဲ့ခံစားချက်မျိုးပေးချင်တာပါနေရံတွေပျောက်ကွယ်သွားတယ်အတိုင်းကြော်တွေပျောက်ကွယ်သွားတယ်အရာရာဟာမှုန်းဝါးသွားတယ်ဆိုတဲ့ခံစားချက်မျိုးရသွားမယ်လို့မျှော်လင့်ပါတယ်
ဗီဒီယိုဂိမ်းတွေကနေရတဲ့စိတ်ကူးတွေကိုအမှုပညာလက်ရာတွေခေတ်သစ်ဒီဂျစ်တယ်နည်းပညာတွေနဲ့ပေါင်းစပ်ပြီးတော့ဒီပြပွဲမှာအမှုပညာရှင်80ကဖန်တီးထားကြတာပ
ါ Hier matched wir versuchen die richtigen Künstler zusammenzuführen die sich wieder kreativ
အမှုပညာကိုနည်းသစ်တွေသုံးပြီးတော့ပြောင်းလဲဖန်တီးနိုင်မဲ့အထူးသဖြင့်ဘာနဲ့မှမတူအောင်အသစ်အဆန်းဖန်တီးနိုင်မဲ့အမှုပညာရှင်မျိုးတွေကျွန်တော်တို့စူးစမ်းစူးစီးထားတာပါကိုတိုတမှုအတွက်တင်မဟုတ်ပဲနဲ့တခြားသူတွေအားကြလာအောင်ဥပညာရှင်တွေကပိုကောင်းပိုဆန်းသစ်အောင်ဘယ်လိုလုပ်နိုင်မလဲလို့အမြဲတမ်းစူးစမ်းနေကြပါလေ။အဲ့ဒါကိုပဲကျွန်တော်တို့ကဦးစားပေးပြသခြင်းတာဖြစ်ပါလေ
။ Game Over ပြပွဲကိုလာမယ်ဆိုရင်ဂျိုတင်ဘိုကင်းလှုပ်ထားဖို့လိုသလိုဧည့်သည်တိုင်းကိုဗစ်ကာကွယ်ဆေးထိုးထားတဲ့မှတ်တမ်းပြဖို့လိုအပ်ပါတယ်။ဂျာမနီနိုင်ငံကကိုဗစ်စည်းကမ်းချက်တွေလိုက်နာကြဖို့လည်းလိုပါတယ်။အမေရိကကနေလာလေကြတဲ့ Greenberg ဇနီးမောင်နှံကတော့သုံးပတ်မြေရုပ်လုံးကြွအမှုပညာတွေကိုတိတ်ကိုသဘောကျနေကြပါ
တယ်
။ I really enjoy this. I didn't know what to expect coming into here and
တကယ်ကိုသဘောကျပါတယ်။ဒါတော့ကတော့ဘာတွေ့ရမလဲမသိဘူးဆိုပြီးတော့လာကြည့်ခဲ့တာ။ဒီမှာကြည့်စရာတွေများလုံးလို့ဘယ်ဟာကြည့်ရမှန်းမသိအောင်တော့ဖြစ်ပါတယ်
။ဂျာမနီနိုင်ငံဘာလင်မြို့တော်ကဖြိုဖျက်တော့မဲ့ကာစီနိုလောင်းကစားရုံဟောင်းကြီးကိုခေတ်သစ်အမှုပညာရှင်တို့ရဲ့ဖန်တီးအင်ဂျင်အဖြစ်နဲ့အသွင်ပြောင်းလဲထားတာဖြစ်ပါတယ်။ဒီ Game Over ပြပွဲကိုတော့တစ်နှစ်ကြာပြသထားမှာပါ။မြို့ပြရင်ကျေးမှုလက်ရာတွေစမ်းသစ်ဖန်တီးထားတဲ့အမှုပညာလက်ရာတွေစုစည်းနေတဲ့ဘာလင်မြို့တော်မှာအခုလဲနည်းပညာနဲ့ပေါင်းစပ်ထားတဲ့ပုံစံသစ်အမှုပညာလက်ရာတွေကိုအမှုပညာရှင်80ကဖန်တီးပြသနေတာဖြစ်ပါရဲ့ရှင်။ကျွန်မအဆွေမြမပါ။
အစမြတ်မဆူစစ်တင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ View American တန်ကနေတင်းလှနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုလည်းတင်ပြပေးပါအောင်မယ်။ကမ္ဘာတစ်လွှာကထင်ရှားကြော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုမအေးတန်တာကျော်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။You need a B-bot to have a social life?
Yeah, dad, kind of.
I don't want you addicted to some device. Yeah, no.
COVID ကပ္ပေကာလအတွင်းမှာဖန်တီးခဲ့တဲ့ animation cartoon ရုပ်ရှင်ကာတကဖြစ်တဲ့ Wrong's Gone Wrong ဆိုတဲ့ရုပ်ရှင်ကားမှာတော့စက်ရုပ်လေးတွေကကလေးတွေတယောက်နဲ့တယောက်ကြားဆက်သွယ်လုပ်ပေးနေတဲ့ဇာတ်လမ်းလေးဖြစ်ပါတယ်။ cartoon တွေကဇက်လိုက်လေးနေရာကတရုတ်ဆောင်တဲ့မင်းသား Jack Dylan Crozier အတွက်တော့ဒီရုပ်ရှင်ရရတာသူ့မိမရဲ့အဝတ်ဗီဒီယိုခန်းထဲကိုငယ်ငယ်ကလိုနောက်တစ်ခါပြန်ရောက်သွားခဲ့တာဖြစ်ပါတယ
်။ Grandpa has a hard of hearing. He can't really hear anything. Like he's likeso he turns the TV up like insanely loud and the place where I was
ဘုရားနားသိမကောင်းလीဘာကူမှမကြားတာဒီတော့ TV ကိုလုံးဝမခံနိုင်တော့အောင်ကြေးဖွင့်ထားတာကျွန်တော်အတန်သွင်းတဲ့နေရာကလည်းအမိရဲ့ဗီဒီယိုကန်အဖိုးခန့်ရဲ့ပေါ်တက်တဲ့မှာရှိနေတာအခုအဖိုးကကျွန်တော်နဲ့နေတယ်အဖိုးကတကယ်ကိုလူတော့ကျွန်တော်အရန်ချစ်ပါတယ် TV ပဲသူ့ရဲ့ TV ကအရန်ကိုကြဲတာ
ကိုဗစ်ကပ္ပေးကလာအလုံးလုံးကြားရတာမလို့ဇက်လိုက်နေရာကတရုတ်ဆောင်တဲ့ဒီမင်းသားလေးအတန်သွင်းတဲ့အခါမှာတကယ်ဆက်တွေအတန်လုံးခန်းတွေနဲ့အရှူရူထဲမှာသွင်းရတာမျိုးမဟုတ်ဘဲနဲ့အိမ်မှာအတန်လုံးဖို့အတွက်အဝတ်တွေများများနဲ့အမေဘီရိုကန်နဲ့ဝင်ပြီးတော့သွင်းရတာပါတရုတ်ရှင်တွေမှာမင်းသားဇက်ဂါလီဖီယာနာဂီနဲ့အက်ဒ်ဟမ်စ်တို့လည်းပါဝင်ထားကြပါတယ်တငယ်ချင်းတွေနဲ့ချစ်ခင်မှုပြီးတော့ခေတ်သစ်ရဲ့ digital ဆက်သွယ်ရေးတို့ကြောင့်ဘလို့ချိတ်ဆက်လဲပဲတလဲဆိုတာအတူတူရှာတွေ့ခဲ့ကြပါတယ်ဇလန်းနဲ့ကသူတို့ကဘာလေးတွေမှာကလေးတွေအတွက်ကဆက်ရုပ်တွေနဲ့အဖို့ပြုပြီးတော့စကားပြောရတာတာမဲ့အနေထားဖြစ်လာပြီးတော့ဘန်နီလေးတယောက်သူ့ရဲ့ဆက်ချုံရင်သွားတဲ့ဆက်ရုပ်လေးနဲ့ဘာတွေဖြစ်ကြလဲဆိုတာတွေ့ရပါမယ်။ဒီစကားမှာဘန်နီအဖေနေရာမှာတရုတ်ဆောင်တဲ့မင်းသားအက်ဒ်ဟမ်စ်ကတော့ဒီစကားတွေကလို့ B-pop ဆက်ရုပ်လေးတကောင်အပြင်မှာရမယ်ဆိုရင်မလို့ချင်ပါ
ဘူး။ I have kids. I like the less screen stuff the better.
ကျွန်တော်မှလည်းကလေးတွေရှိတယ်လေ။အဲ့ဒီဆက်တွေကိုတော့မသုံးခိုင်းလေကောင်းလေပါပဲ
I can't turn anything on if it requires a password I'm really
ကျွန်တော်ကတော့ဘာမှကိုမဖွင့်တတ်တာ password သာထည့်ရမယ်ဆိုရင်တော့
အဲ့ဒီမှာတင်ပြပြီပဲနီးပညာဆိုရင်တော်တော်ကိုမလုတ်တတ်တာပါငယ်ငယ်ကကစားရတဲ့ဆိုင်မွန်ကိုတော့ကစားရပါတယ်အလွတ်မှတ်ရတဲ့ဂိမ်းလေအဲ့ဒီတော့ရတယ်ကျွန်တော်အစင်ကအဲ့ဒီမှာဂိတ်ဆုံးပဲ
ဒီနေ့ကမှကလူတိုင်းဆိုရှယ်မီဒီယာလူမှုကွန်ရက်ဆိုတာတွေပေါ်မှာအချိန်များများပေးနေကြခြင်းဒီဆိုရှယ်မီဒီယာရဲ့အကျိုးဆက်တွေဘာတွေဖြစ်မလဲဆိုတာ Ron's Con Ron ရုပ်ရှင်ထဲမှာလိုက်ပြီးရှားပြထားတယ်လို့ဇန်ညွန်စရာ Peter Bennett ကပြောပါတယ်
I think it more explores it rather than warns of it you know it's more like we're all going through this adults and kids
အဲ့ဒါနဲ့ပတ်သက်ပြီးသတိပေးနေရမျိုးတစ်ခါသူကအဲ့ဒါကိုစမ်းကြည့်လှုပ်ကြည့်စူးစမ်းနေတာကျွန်တော်အားလုံးကြုံရတဲ့အတွေ့အကြုံမျိုးပါပဲလူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်လျက်စစ်ပစ္စည်းတစ်ခုရလာပြီဆိုတစ်ချိန်လုံးလှုပ်ကြည့်နေခြင်းကြတယ်လုံရင်းနဲ့အမားတွေဖြစ်အဲ့ဒီကနေပြီးပဲလှုပ်သက်လာတိလာကြတာလေဒီအဆင့်တော့အားလုံးဖြတ်ကြရတာပဲ Find the road we don't need
anyone else I currently have one friend ဒီရုပ်ရှင်ထဲမှာသူတို့အပြင်မင်းသမီး Olivia Colman နဲ့မင်းသား Rob Delancey တို့လည်းပါဝင်တရုပ်ဆောင်ပြီးတော့ John Philip Vine နဲ့ Sarah Smith တို့က Director နောက်ပြီးတော့ Octavio E. Rodriguez ကတွဲဘက် Director လုပ်ပြီးတော့ရိုက်ထားကြတာပါ။ဇန်ကျုံးကတော့ Peter Bennett နဲ့ Smith တို့ပူးတွဲပြီးရေးသားတာဖြစ်ပါတယ်။ဒီရုပ်ရှင်ကိုဗြိတိန်နိုင်ငံမှာအော်တိုဘာလ15ရက်နေ့ကစယုံတင်ပြီးတော့ American ပြည်အစုမှာတော့အော်တိုဘာလ22ရက်နေ့မှာယုံတင်မှာဖြစ်ပါတယ်ရှင်။
မအီတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရုံသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာတနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲကျွန်တော်တို့အခုထုတ်လင်းပေးနေတဲ့ည9:00နာရီကနေ10:00နာရီအစီအစဉ်တွေကိုတော့လိုင်းနိုမီတာ31 32 51နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လင်းပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ
ဆီအာနာတိမ်မှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ February လနောက်ပိုင်းမှာဖမ်းဆီးခံထားရသူ1300ကျော်ကိုမြန်မာစစ်ကောင်စီကပြည်ထောင်လူငယ်ချမ်းသာခွင့်ပေးလိုက်ပြီးတော့အမှုရင်ဆိုင်နေရသူ4300ကျော်ပေါ်မှာကြားနာစစ်ဆေးတဲ့အမှုတွေကိုလည်းပိတ်သိမ်းပေးလိုက်ပါတယ်လူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့အခုလိုမျိုးလူငယ်ချမ်းသာဝင်ပေးတာလို့ကြေညာချက်ထုတ်တယ်လို့လာမယ့်သတင်းကြုတ်အခါသမယမှာစိတ်အေးချမ်းသာစွာကုသကောင်းမှုလုံနိုင်မှုဆိုပြီးတော့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ပြောကြားသွားခဲ့ပါတယ်။ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေဒီလူမြောက်တဲ့ထဲဘလောက်ပါမယ်ဆိုတော့အတိအကျမသိရသေးပေမဲ့နိုင်ငံရေးလေးလာသုံးသက်သူလည်းဖြစ် VOA ရဲ့ပင်နိုင်ဆောင်မရှင်လည်းဖြစ်တဲ့ဦးစီသူအောင်မြင်လည်းလွတ်မြောက်တဲ့ထဲမှာပါဝင်ကြောင်းရှင်းနေဖြစ်သူဦးခင်မောင်မြင့်က VOA ကိုအတိအပြုပြောကြားပါရီအနုပညာရှင်တွေထဲမှာတော့ရုပ်ရှင်မင်းသမီးအိန္ဒြာကျော်စင်လူမှုကွန်ရက်ပေါ်မှာနာမည်ကြီးရဲ့မဝင်းမင်းတန်းတို့လည်းလွတ်မြောက်တဲ့ထဲမှာပါဝင်ပြီးတော့စစ်ကောင်စီရဲ့ဖန်ဝဲရန်ကြောင်းတင်းရှောင်နေရသူအနုပညာရှင်24ဦးကိုလည်းအမှုပိတ်သိမ်းပေးလိုက်ပါရီမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေကမြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်တွားရောက်မဲ့ကိစ္စနှောင့်နှေးနေရတဲ့ကိစ္စစိတ်ပြက်မိကြောင်းပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေတဲကိုကူညီဖြည့်ဆင်းဖို့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်မဲ့ကိစ္စကိုမြန်မာစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ဖို့ငင်းဆန်လို့ဒီလနှောင်းပိုင်းကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ကိုမဖိတ်ဖျင်းနဲ့နိုင်ငံရေးနဲ့ပတ်သက်မှုမရှိတဲ့မြန်မာကိုယ်စားလှယ်တူကိုဖိတ်ကြားမယ်လို့အာဆီယံကဆုံးဖြတ်လိုက်ပါတယ်။ဒီလိုမျိုးအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့မြမအရေးကြိုးပမ်းမှုတွေမှာမြမဘက်ကကောင်းမွန်တဲ့တုံ့ပြန်မှုမရှိဘူးလို့ပြောဆိုပြီးတော့လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြမစစ်ကောင်စီအကြီးအကဲကိုမဖိတ်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပဲပြောကြားသွားပါတယ်မြန်မာနိုင်ငံကိုအသစ်ရောက်ရှိလာတဲ့တန်ယုံဒုတိယအကြီးအကဲဒက်ဘလင်ဟာမြန်မာနိုင်ငံတွင်ဆရာနာတိမ့်မှုနောက်ပိုင်းဆန္ဒပြမှုတွေပေါ်မှာအကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုတွေကြောင့်တည်ဆုံခဲ့ရတဲ့သူတွေကိုဂုဏ်ပြုမှုတရပြုလုပ်ခဲ့ပါတယ်။ဆရာနာတိမ့်မှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့သူတွေကိုဂုဏ်ပြုထားတဲ့အမေရိကန်တန်ယုံတွင်ကြာဆုံးသူများအမှတ်တရအထိမ့်မတ်နေရာမှာအခုလိုမျိုးဂုဏ်ပြုမှုလုပ်တာလို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲဒီအမှတ်တရအထိမ့်မတ်နေရာမှာအခုထိဆိုရင်ကြောက်တုံးပေါင်း1300ကျော်ထားရှိပြီးတော့ကြောက်တုံးတုံးစီဟာကြာဆုံးခဲ့ရသူတူချင်းစီကိုကိုစားပြုပါတယ်လို့တန်ယုံစာမျက်နှာမှာဖော်ပြထားပါတယ်အမေရိကန်ပြည်အောင်စုကနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်တဲ့ပထမဦးဆုံးလူမဲအမျိုးသားဖြစ်သူစစ်ဘက်ဆိုင်ရာထိပ်တန်းအရာရှိဟောင်းကောလင်ပါဝယ်အသက်84နှစ်အရွယ်မှာဒီကနေ့အော်တိုဘာလ18ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်ရှင
်တည်င်းချင်းချုပ်ကိုမအေးတနာကျော်ကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မဆုမွန်ဖြစ်ပါတယ်စပန်ဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာ ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ View American တန်ရဲ့ဒီနေ့လာနေညပိုင်းအစီအစဉ်လေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် View ကိုကြည့်ရှုနားဆင်အားပေးခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you.